Welcome to the Voice of America in Burmese.
မြန်မာနိုင်ငံမှာဒေါက်တာရှင်များရှင်ဗီအိုအမေရိကန်တန်ကနေ2024ခုနှစ်ဇော်လ25ရက်နေ့အင်္ဂါညပိုင်းဗီအိုမြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်View Radio Season ကို Light to Meter 3251တို့အပြင် Line Lab Meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မလိန်မာကတောင်းဝင်အစီအစဉ်မှုဖြစ်တောင်းယူတင်ဆက်ပေးပါပါရှင
်မင်္ဂလာညကျွန်မတို့တက်ရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရသတင်းတွေကိုအလိန်မာနဲ့တူပြပြပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ Israel ရဲ့ကြောင်းတိုက်ခိုက်မှုကြောင့် Hamas အဖွဲ့နိုင်ငံရေးဌာနအကြီးအကဲမိသားစုဝင်တွေတိုက်ဆုံခဲ့ပါတယ်။အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးနဲ့မြန်မာစစ်ကောင်စီအရာရှိတို့တိုက်ဆုံခဲ့ရဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်။မောင်နှမမျိုးကကမ္ဘာစစ်နေခါအစီအစဉ်ရဲ့ဂိုဒေါင်လူရဲ့ဖြက်စီးခံရပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့ဒီသတင်းပြပုတ်ချက်တွေကိုတင်ဆက်ပေးသွားပါမယ်အခုညပိုင်းနားဆင်ရမယ့်အထဲမှာတော့ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့နယ်ကမြပလီကမ်းခြေဘက်မှာတော့စစ်ကောင်စီနဲ့အေအေတပ်ဖွဲ့ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ
်ဘီလင်လာမှာတော့တိုက်ပွဲပြင်းထန်ဖြစ်နေတယ်မြပလီမြို့မှာလေပြင်းပြင်းထန်ထန်ဆိုတာလေအဲ့လိုလင်းခုနောက်ကဆိုဂျက်ဖိုက်တာလင်းပြန်လာတယ်တက်ပြီးတော့ဘုံကျဲတဲ့အတန်းကြရတယ်
မျိုးကန်တူကပြောပြသွားတာပါဒီကြောင့်တရင်အပြည့်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီတရင်နဲ့အတူရှမ်းပြည်မြောက်ပိုင်းဘက်ကတိုက်ပွဲအခြေအနေအပောင်းဝင်ကုံစင်းနှုံထိန်းချုပ်မှုတွေကြားကစားသုံးကုန်ပစ္စည်းတွေရှာပါတာနောက်နိုင်ငံရေးအကျဉ်းသားယာနဲ့ချီထောင်ပြောင်းရွှေ့တဲ့အခြေအနေဒီလိုနောက်ဆုံးရတရင်ပြပုချက်တွေကိုနားဆင်ရမှာပါဒါရင်နဲ့အတူအင်္ဂါညတိုင်းတက်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှာရှင်ချက်အမေရိကန်နိုင်ငံရေးအကြောင်းတရင်ဆောင်မအစီအစဉ်နောက်ကမ္ဘာတစ်လွှာခီးသွားအစီအစဉ်စတဲ့အပတ်စဉ်ခဏတွေကိုလည်းနားဆင်ရပါရှိပါတယ်ဒါရီကိုမတင်ဆက်ပေးခဲ့အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မိုက်ကလင်းနဲ့အတူပြောပြပေးသွားမှာပါရှင
်ဂါဇာမြောက်ပိုင်းမှာအစ္စရေးဘက်ကဒီကနေ့လေကြောင်းတိုက်ခိုက်မှုတစ်ခုကြောင့်ဟာမတ်စ်အဖွဲ့ရဲ့ကာတာအခြေစိုက်နိုင်ငံရေးဌာနအကြီးအကဲအစ်စမေဟာနီယာရဲ့မိသားစုဝင်10ဦးသေဆုံးခဲ့ရတယ်လို့ဒေတာရင်းတာဝန်ရှိသူတွေနဲ့မိသားစုဝင်တွေကပြောပါတယ်ဒီတိုက်ခိုက်မှုဟာဂါဇာမြို့အနောက်ဘက်မှာရှိတဲ့ရှက်တီဒုက္ခသည်စခန်းမှာရှိတဲ့နေအိမ်တစ်လုံးကိုထိမှန်ခဲ့တာပါ။ဟာမတ်စ်နိုင်ငံရေးဌာနအကြီးအကဲဖြစ်သူရဲ့သား3ဦးဟာလည်းဂါဇာစစ်ပွဲအစောပိုင်းမှာတည်ဆုံခဲ့ကြရပါတယ်။အစ္စရေးစစ်တပ်ကတော့အောက်တိုဘာ9ရက်အစ္စရေးပေါ်တိုက်ခိုက်မှုမှာပါဝင်ပတ်သက်သူဟာမတ်စ်စစ်သွေးကြွတွေအုံပြုနေတယ်လို့ဆိုတဲ့ဂါဇာမြောက်ပိုင်းရှက်တီဒုက္ခသည်စခန်းနဲ့တခြားနေရာကအဆောက်အုံတွေကိုပစ်မှတ်ထားပြီးတော့လေကြောင်းကနေတိုက်ခိုက်ကြောင်းပြောပါတယ်။တစ်ချိန်တည်းမှာပဲရှေးယူဆွေးဘာသာရေးအကြောင်းကအကြောင်းသားတွေစစ်မှုထမ်းမှုတွေအစ္စရေးတရားရုံးချုပ်ကဆုံးဖြတ်လိုက်ပါတယ်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်ရှီယူဆွေးနိုင်ငံရေးပါတီနှစ်ခုရဲ့ထောက်ခံမှုကိုအားထားနေရတဲ့ဝင်ကြီးချုပ်ဘက်ဂျမင်နက်တန်ယာဟုအစိုးရအတွက်လည်း PR ဖြစ်လာခဲ့ပါတယ်ရှင်
နိုင်ငံနယ်စပ်မှာရှိတဲ့ရုရှားမြို့၃မြို့ကိုယူကရိန်းကညဘက်မှာ drone ယာဉ် 30 နဲ့တိုက်ခိုက်ခဲ့တယ်လို့ရုရှားအရာရှိတွေကမနေ့တနင်္လာနေ့ကပြောပါတယ်။ Belgorod ဒေသမှာ drone ယာဉ် 26 ခုကိုပစ်ချနိုင်ခဲ့ပြီးတော့ Voronezh ဒေသမှာတော့နောက်တစ်ခုကိုပစ်ချနိုင်ခဲ့ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ drone တွေကျက်စီးပြီးတော့ကျလာတဲ့အပိုင်းစာတွေကြောင့်လူတို့ချို့ထိခိုက်ဒဏ်ရာရပြီးတော့အဆောက်အဦတချို့လည်းထိခိုက်ပျက်စီးသွားတယ်လို့ Belgorod ဒေတာအုပ်ချုပ်ရေးမှူးကပြောပါတယ်။မကြာသေးခင်ကာလတွေကရုရှားကထိုးစစ်ဆင်တိုက်ခတ်ပြီးတော့နယ်မြေတချို့သိမ်းပိုက်နိုင်ခဲ့တဲ့ Ukraine နိုင်ငံ Kharkiv ဒေတာနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ Belgorod ဒေတာကို Ukraine ဘက်ကမကြာခဏ drone ယာဉ်တွေနဲ့တိုက်ခတ်လို့ရှိရပါVoronezh ဒေသမှာတော့ပြတ်ကျလာတဲ့ drone ရဲ့အပိုင်းစာတွေကြောင့်မြေပြင်မှာရှိတဲ့ဆက်ယုံတစ်ခုမိလောင်ပျက်စီးသွားပေမဲ့လူတွေထိခိုက်ဒဏ်ရာရမှုမရှိဘူးလို့ဒေသအုပ်ချုပ်ရေးမှူးကပြောပါတယ်ရှင်
။အီရန်နိုင်ငံနျူကလ িয়ার လုပ်ငန်းတွေတိုးချဲ့လာတဲ့အပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီမှမနေ့ကဆွေးနွေးခဲ့တဲ့နေရာမှာအမေရိကန်နဲ့ဥရောပမဟာမိတ်တွေကတစ်ဖက်ရုရှားနဲ့အီရန်တို့ကတစ်ဖက်ထိတ်တိုက်တွေ့ခဲ့ကြပါတယ်။အီရန်ကိုနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့တိုင်းပြည်ဖြစ်မလာအောင်တားဆီးဖို့လိုအပ်တဲ့နည်းလမ်းအားလုံးကိုအသုံးပြုမယ်လို့အမေရိကန်ဘက်ကဂရိကဝေပြုလိုက်တဲ့အတွက်အခုလိုထိတ်တိုက်တွေ့ခဲ့ကြတာလည်းဖြစ်ပါတယ်။နျူကလ িয়ার လက်နက်မထုတ်လုပ်ဖို့ကန့်သက်ထားတဲ့2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုဘောင်းကျော်တာတွေရှိတယ်လို့နိုင်ငံတကာအနုမြင့်ဆိုင်အေဂျင်စီနဲ့ပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်ဆိုပြီးအမေရိကန်၊ပြင်သစ်၊ဗြိတိန်နဲ့ဂျာမနီတို့ကအီရန်ကိုဆွတ်ဆွဲထားပါတယ်။အီရန်နဲ့ရုရှားဘက်ကလည်း IAEA ဟာအီရန်ရဲ့ nuclear season ကိုအစဉ်တစိုက်ကြီးကြပ်ကုတ်ကဲနေစေဖြစ်ကြောင်းအခိုင်အမာပြောဆိုခဲ့သလိုအမေရိကန်နဲ့မဟာမိတ်တွေဟာအီရန်ပေါ်စီးပွားရေးပိတ်ဆို့ထားတာတွေကိုရုတ်သိမ်းပေးဖို့ပြက်ကွက်နေတယ်လို့လည်းဆွဆွဲထားပါတယ်။အခုလိုထိတိုက်တွေ့ကြတဲ့အစည်းအဝေးဟာအီရန်နဲ့အဓိက6နိုင်ငံဖြစ်တဲ့အမေရိကန်၊ရုရှား၊တရုတ်၊ဗြိတိန်၊ပြင်သစ်နဲ့ဂျာမနီတို့ကြားမှာ nuclear သဘောတူညီချက်တွေကိုအကောင့်ထည့်ဖော်ဖို့အတွက်ကျင်းပတဲ့6လပတ်အစည်းအဝေးလည်းဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုနဲ့ပတ်သက်တဲ့ထိတ်တန့်လျှို့ဝှက်သတင်းတွေကိုအင်တာနက်မှာဖောက်ချခဲ့တာကြောင့်သေချာမှုနဲ့တရားစွဲဆိုခံထားရတဲ့ WikiLeaks website တည်ထောင်သူ Julian Assange လိုက်ပါလာတယ်လို့ယုံကြည်ရတဲ့လင်းရင်ထိုင်းနိုင်ငံဘန်ကောက်မြို့ကိုဒီကနေ့ဆင်သက်ပါတယ်။ Julian Assange ဟာမနေ့ကတနင်္လာနေ့ဗြိတိန်နိုင်ငံအချုပ်ထောင်ကနေထွက်လာတာပါ။သူလွမြောက်ရေးအပေးအယူလုပ်တဲ့အနေနဲ့အနောက်ဖက်စီဖိတ်သမုတ်တရားတွေကအမေရိကန်ပြည်ထောင်စုပိုင်ဒနသဟာယကျွန်းတစ်ခုဖြစ်တဲ့ Mariana ကျွန်းတရားရုံးမှာလာရောက်ပြီးတော့အပြစ်ရှိကြောင်းဝန်ခံပါလိမ့်မယ်။အပြစ်ရှိကြောင်းဝန်ခံပြီးရတော့သူ့အပေါ်ရာဇဝတ်မှုဆွဲဆိုချက်တွေကိုပတ်လပ်ပေးမှဖြစ်တဲ့အတွက်ဩစတြေးလျနိုင်ငံကိုမနှက်ဖြန်ပြန်ခွင့်ပေးဖို့သဘောတူထားတဲ့အကြောင်းသတင်းတွေမှာရေးပါတယ်။အမေရိကန်ပြည်ထောင်စုရဲ့စစ်ဖက်ဆိုင်ရာမှတ်တမ်းတွေနဲ့တပ်တမန်တွေကြားဆက်သွဲတဲ့လျှို့ဝှက်စာတွေကိုတရားမဝင်ရယူပြီးတော့2010ခုနှစ်မှာထုတ်ဖော်ခဲ့တာကြောင့်အမေရိကန်တရားရေးဌာနက Julian Assange ကိုသေချာမှုနဲ့တရားစွဲဆိုထားတာပါ။တရင်လွတ်လပ်ခွင့်အတွက်လှုပ်ရှားသူတချို့ကတော့အီရတ်နဲ့အာဖဂန်စစ်ပွဲကာလအမေရိကန်စစ်တပ်နဲ့တန်တမာရေးလောကမှားယွင်းမှုတွေကိုဖွင့်ဟထုတ်ဖော်ခဲ့သူအဖြစ်သတ်မှတ်ထားပါတယ်ရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505နေပြီးတော့ထိုးလင့်ပေးနေပါတယ်ခင်ဗျာ
။ VOA ရဲ့အင်္ဂါညထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်။အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီး Daniel Crichton Brink ရဲ့မကြသေးခင်ကဗီယက်နမ်ခီးစဉ်တွင်မြန်မာစစ်တပ်ကရေတပ်အကြီးအကဲအရာရှိတူနဲ့တွေ့ဆုံခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့ပေါ့ဆိုရင်လည်းအကြောင်းမြန်မာဒီမိုကရေစီရေလှှရှားနေတဲ့အရက်ဖက်အဖွဲ့အစည်းနှစ်ရာစင်ကျော်ကအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကိုဒီကနေ့ပဲအိတ်ဖွင့်ပေးစာပေးပို့ထားပါဗျ။အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူကတော့လက်ထောက်နိုင်ငံခြားရေးဝန်ကြီး Crichton Brink ရဲ့ဗီယက်နမ်ခီးစဉ်တွင်မြန်မာအကြက်တဲစင်ခေါ်ချက်တွေကိုဗီယက်နမ်တာဝန်ရှိသူတွေနဲ့အပြန်အလှန်ဆွေးနွေးခဲ့တယ်ဆိုတာကိုပဲပြောဆိုပြီးမြန်မာစစ်တပ်ရေတဲ့အကြီးအကဲအရာရှိတူနဲ့တွေ့ဆုံခဲ့သလားဆိုတဲ့ VOA ရဲ့မေးခွန်းကိုတော့ညင်းဆိုတာရောအတည်ပြုတာပါမလုပ်ခဲ့ပါဘူး။အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့မူဝါဒပြောင်းလဲတာမျိုးမရှိဘဲမြန်မာစစ်ကောင်စီကိုဖိအားပေးဖို့တန်တမာရေးနီးလန်းအားလုံးကိုအသုံးပြုနေတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူက VOA ကိုပြောပါတယ်။မြန်မာပြည်သူတွေကိုအကြမ်းဖက်မှုတွေရပ်တန့်ဖို့မတရားဖမ်းထားသူတွေကိုလွှတ်ဖို့လူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့မြန်မာလူမှုစံနာတိုင်းဒီမိုကရေစီဖော်ဆောင်မှုအတွက်စစ်ကောင်စီကိုရှင်းရှင်းလင်းလင်းသတင်းစကားပါထားတယ်လို့လည်းအမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။NUG မြို့သားညညရေးအစိုးရလူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကတော့လူမျိုးတုံတက်ဖြတ်မှုအပါအဝင်အာဏာသိမ်းပြီးနောက်ပိုင်းစစ်ရာဇဝတ်မှုတွေကျွလွန်နေတဲ့ရာဇဝတ်သားတွေနဲ့လက်ဆွဲနှုတ်ဆက်တဲ့အစားထိရောက်တဲ့ဥပဒေရန်ညားတွေကိုတုံပြီးမြန်မာစစ်ကောင်စီကိုဖိအားပေးဖို့ပို့ပြီးလိုလားတယ်လို့ VOA ကိုပြောပါတယ်။တစ်ဖက်မှာတွေ့ဆုံစကားပြောခြင်းအပြင်မူဝါဒပြောင်းနေဆိုတဲ့သတင်းစကားဖြစ်သွားနိုင်တာကိုလည်းသတိထားသင့်တယ်လို့ VOA ကိုတုံ့ပြန်ထားပါတယ်ရှင်။
ပြည်ရတဲ့စနေနေ့ဂျွန်လ20ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့ WFP ကုလသမဂ္ဂကမ္ဘာစားနပ်ရေးကအစီအစဉ်တိုးလောင်းရုံဖောက်ထွင်းခံရပြီးတော့လူသားချင်းစာနာမှုအကူအညီအထောက်ပံ့ပစ္စည်းတွေလူရခံရသလိုမီးရှို့ခံရတာကြောင့်ဒီလောက်ရက်ကိုရှုံချတဲ့အကြောင်း WFP ကဒီကနေ့ရက်စွဲနဲ့အကြေညာချက်ထုတ်ပြန်ပါတယ်။ဖြက်စီးမီးရှို့ခံရတဲ့မောင်တော်တုံလောင်ယုံမှာလူဦးရေ 6,400 အတွက်စံ 1,195 မက်ထရစ်တန်တုံလောင်ထားတဲ့အကြောင်းနဲ့ရခိုင်ပြည်နယ်အတွင်းပဋိပက္ခတွေနဲ့လုံခြုံရေးအခြေအနေကြောင့် WFP ဝန်ထမ်းတွေမေလကုန်ကတည်းကတွားရောက်နိုင်ခြင်းမရှိတဲ့အကြောင်းကြေညာချက်မှာပါရှိပါတယ်။WFP ဟာမြန်မာနိုင်ငံအနှံ့အပြားပဋိပက္ခဒဏ်ခံစားနေရသူတွေအတွက်အရေးပေါ်အသက်ကယ်ဆယ်ရေးစာနယ်ရိက္ခာတွေကူညီထောက်ပံ့ပေးနေပြီးတော့ဒီနေ့အတွင်းလူတသန်းနီးပါးကိုကူညီထောက်ပံ့ပေးထားတဲ့အကြောင်းကြေညာချက်မှာပါရှိပါတယ်။ ဘယ်အဖွဲ့အစည်းဘသူလက်ချက်ဆိုတော့ဖော်ပြခြင်းမရှိပေမဲ့ပဋိပက္ခမှာပါဝင်သူအလုံးအပြည့်ပြည့်ဆိုင်ရာဥပဒေတွေကိုလေးစားကြဖို့ WFP ကတိုက်တွန်းထားပါတယ်။အရခတက်တော် AA ကတော့စစ်ကောင်စီနဲ့တင်းတန်းပေးထားတဲ့လက်နက်ကိုင်မွတ်စလင်တွေပူးပေါင်းပြီးတော့မောင်တော်မြို့ဝေသားလီကျေးရွာမှာရှိတဲ့ WFP ကိုရောင်တွေနဲ့လူနေအိမ်တွေကိုမိရှုဖျက်ဆီးခဲ့တဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်။စစ်ကောင်စီဘက်ကတော့တုတ်ပြန်ဖြေရှင်းခြင်းချက်ချင်းဆိုသလိုထွက်ပေါ်လာတာမရှိပါဘူးဒီတော့အတွေ့ရခိုင်တောင်ပိုင်းတန်တော်မြို့နယ်ငံပလီကမ်းခြေတလျှောက်မှာစစ်ကောင်စီနဲ့အေးအေးအကြတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးတော့စစ်ကောင်စီဘက်ကကြီးရည်လေးပူပေါင်းပြီးအပြင်းထန်ခုခံနေတဲ့အကြောင်းဒေသခံတွေက VOA ကိုပြောပါတယ်ရှင်
မြန်မာလူ့ကြုံရေးဥပဒေအရတရားစွဲဆိုခံထားရတဲ့ဟောင်ကောင်ဒီမိုကရေစီရဲ့တက်ကြွလှုပ်ရှားသူ၅ဦးရဲ့အစ်တန်ရှော့ပေါ်ချမှတ်ဖို့အတနာခံစားရီကိုဒီကနေ့ဟောင်ကောင်တရားရုံးကနောက်ဆုံးအဆင့်အနေနဲ့ကြားနာလိုက်ပါတယ်။ဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားသူ48ဦးကိုပြီးခဲ့တဲ့2022ခုနှစ်ကတရားမဝင်ပနာမရွေးကောက်ပွဲကျင်းပခဲ့တာနဲ့ပတ်သက်လို့အပြစ်အမှောက်လုပ်ရက်တွေကျူးလွန်ဖို့ကြံစီမှုနဲ့တရုတ်နိုင်ငံကပြဋ္ဌာန်းထားတဲ့မြန်မာလူ့ကြုံရေးဥပဒေနဲ့စွဲချက်တင်ခဲ့တာပါ။ဒီကနေ့တရားရုံးကြားနာတဲ့ပထမတုံးမှာဥပဒေပညာရှင်ဘန်နီထိုင်နဲ့ထင်ရှားတဲ့ဒီမိုကရေစီရဲ့လှုပ်ရှားသူတွေဖြစ်တဲ့အော့ကနာခင်အန်ဒရူးချူဘင်ဂျောင်းနဲ့ဂေါ်ဒန်ဂင်တို့လည်းပါဝင်ပါတယ်ရှင်
တဂရီယာနိုင်ငံလစ်သီယမ်ဘက်ထရီထုတ်လုပ်တဲ့ကုမ္ပဏီမှာမနေ့ကမိလာမှုဖြစ်ပွားပြီးတော့တရုတ်နိုင်ငံသား18ယောက်အပါအဝင်ဝန်ထမ်း22ယောက်သေဆုံးခဲ့ရတဲ့ဖြစ်ရပ်အတွက်စစ်ရုံပိုင်ရှင်ကတောင်းပန်လိုက်ပါတယ်။မိလာမှုကြောင့်အသက်ဆုံးရှုံးသွားရသူတွေအတွက်ပူဆွေးနေကြတဲ့မိသားစုဝင်တွေကိုစစ်ရုံပိုင်ရှင်ပက်ဆွန်ကွန်ကဝန်내စကားပြောကြားလိုက်တာပါ
아리세공장에서발생한바지사고와관련해많은인명피해가발생하게되어너무나안타까운마음으로
세요미라무자아따빠냐스와송송게야래케이사어쩌저따만로바래아두다피아따송송무리자부스웨떠가얍니자래미다수윈위어쩌원내장네따만사가저너뼈자로바래티가이대야야게두리고래저너따만로비로두루어냔송따따시부어쩌수따옹베바래루세요바신가뼈따라바ဆိုမျိုးရောင်းနဲ့မလန်းမကန်းမှရှိနေတဲ့မိလောင်သွားတဲ့ဆက်ယုံထဲမှာတည်ဆုံးနေသူတွေရှိနေအောင်မလားဆိုတာကိုသိနိုင်မှုကယ်ဆယ်ရေးဝန်ထမ်းတွေကဒီကနေ့ဆက်လက်ရှာဖွေနေကြဆဲဖြစ်ပါရဲ့ရှင်နောက်ဆုံးရသတင်းတွေကိုမက်ခီလီနဲ့အတူကျွန်မအလီမာတို့ကပြောပြပေးခဲ့တာပါအခုဆက်ပြီးတော့ရန်ကုန်ကနောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်ရှင်။အရင်ဆုံးတော့ရခိုင်ပြည်နယ်ဘက်ကနောက်ဆုံးရတိုက်ပွဲအစီအစဉ်ကိုစပြီးတော့ပြောပြချင်ပါတယ်။ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့နယ်ကအပန်းဖြေကမ်းခြေမြို့ဖြစ်တဲ့ငပ်ပလီမှာစစ်ကောင်စီနဲ့အရခတက်တော် AA တို့ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲတွေပြင်းထန်လာနေရတဲ့အညဒေသခံတွေထိခိုက်မှုတွေနဲ့နေရက်ဆွန့်ခွာသူတွေလည်းတိုးလာနေတာပါ။စစ်ရေးပြင်းထန်နေတဲ့ရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုစံကျော်ကပြောပြပေးပါမယ်ရှင်
။တန်တွဲမြို့နယ်ငပလီကမ်းခြေမှာရှိတဲ့မဆင်လေးစိတ်ကိုအေးအေးဖွဲကသိမ်းပိုက်လိုက်ကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးနောက်ဆက်တွဲဒီကနေ့အထိတိုက်ပွဲတွေအပြင်းထန်ဆက်လက်ဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါရယ်ငပလီအခြေဆိုင်စစ်ကောင်စီတပ်ကိုအေးအေးအဖွဲကဒီကနေ့လည်းဆက်လက်တိုက်ခိုက်နေတယ်လို့စစ်ကောင်စီကလည်းလေကြောင်းလက်နက်ကြီးတွေနဲ့ပါတုံးပြီးတုံ့ပြန်နေတယ်လို့မြို့ခံအမျိုးသမီးတယောက်ကပြောပါရယ
်ဟိုပင်လယ်လားမှာတိုက်ပွဲအပြင်းထန်ဖြစ်နေတယ်ငပလီပါငပလီမြို့မှာလေအဲ့ဒီဘက်အချိန်ကြီးကကျမကအတန်လေးပဲကြာနေရတော့အုံဒုံဘုံနေတာလေကိုရင်းနဲ့လင်းကချောင်းမင်ကွာတော့ဟိုအတန်းမကြရတယ်ပေါ့နော်ဇနီးနေရတော့ပြင်းပြင်းထန်ထန်ဆိုတာလေအဲ့လိုလင်းခုနောက်ကဆိုဂျက်ဖိုက်တာလင်းပြန်လာတယ်အဲ့ဒါပြီးတော့ပတ်ပြီးတော့ဘုံပြဲတဲ့အတန်းကြရတယ်နောက်ခဏခဏဒုံဒုံနဲ့လက်နဲ့ကြီးနဲ့ထုနေတဲ့အတန်းတွေကြရတယ်ပေါ့
မနေ့ကညတကောင်မှာလဲငပလီကန်းကြီးကမဆင်လေးစိတ်အနီးကိုစစ်ကောင်စီကလေရင်နဲ့ဘုံကျဲခဲ့တာကြောင့်ဒေသခံတွေထိခိုက်ဒဏ်ရာရတာတွေရှိတယ်လို့လဲလက်ရှိဘေးလွတ်ရာကိုထွက်ပြေးနေရတဲ့ငပလီဒေသခံအမျိုးသမီးတူဦးကပြောပါတယ်
။ဟိုမနေ့ကညဒီ12နှစ်ကျော်တနားရီလောက်မှာတော့ရီးပြူကုံမဆင်ရီးပြူကုံဘက်ကိုဘုံကျဲတယ်အကိုဒါပေမဲ့သူတို့ဘုံကျဲတာကလူနေရက်ွက်တွေအဓိကမဟုတ်ဘဲနဲ့ဒီပေါ့နော်။နဲတောတွေတောင်တွေလည်းဘုံကျဲတယ်။ဒါပေမဲ့ပေးဆုံးထိခိုက်ဒဏ်ရာရတာတွေရှိတယ်လို့ပြောတယ်ရှင်။ညီမတို့ကသတင်းအတိအကျတော့အခုချိန်ထိသာလို့မရသေးဘူးပေါ့နော
်အခုလိုတိုက်ပွဲတွေတည့်တည့်တည့်ပုံမှုပြင်းထန်လာတာကြောင့်ငပလီကမ်းခြေတောက်လျှောက်ကဒေသခံတွေဟာဂွားမျိုးနဲ့ဘေးလွတ်ရာနေရာတွေကိုဆက်လက်ထွက်ပြေးနေကြရတယ်လို့လည်းဒေသခံတွေကပြောပါတယ်တန်တွဲမျိုးမှာလည်းအများစုတိမ်းရှောင်နေရကြောင်းမျိုးခံတယောက်ကပြောပါတယ
်ဘူးကလေဆိုင်မှာဆိုင်မှာချိန်ကမရှိတော့ဘူးဆောက်ကသွားပြီဆောက်ကသွားပြီဈေးကလည်းမလက်ထားပိတ်ထားတယ်ဈေးလည်းပိတ်ထားတယ် စီုံလည်းစီုံမှလည်းဆရာဝန်တွေတယောက်လည်းမရှိတော့ဘူ
းရခိုင်ပြည်နယ်မှာလက်နက်ကင်ပဋိပက္ခတွေကြီးထွားလာရကခီးသွားတွေကြာရေပန်းစားတဲ့ငပလီမှာပါအခုနောက်ဆုံးတိုက်ပွဲတွေဖြစ်ပွားနေတာပါရခိုင်ပြည်နယ်ကတိုက်ပွဲတွေနဲ့ထိခိုက်သေဆုံးမှုနောက်ဆက်တွဲအခြေအနေတွေအတွက်လက်တလောစစ်ကောင်စီရောအေအဖွဲ့ကပါသတင်းထုတ်ပြန်ထားတာတော့မတွေ့ရသေးပါဘူးရခိုင်ပြည်နယ်မှာတိုက်ပွဲတွေကြီးထွားလာတာနဲ့အမျှဒေသခံရခိုင်တိုင်းသားတွေရိုဟင်ဂျာတွေအပေါ်လူခွင့်ရချိုးဖောက်မှုသတင်းတွေထွက်ပေါ်နေတဲ့အပေါ်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းနဲ့လူခွင့်ရလှုပ်ရှားသူတွေကလည်းသတိပေးနေကြပါတယ်ခင်ဗျာ
ရခိုင်ပြည်နယ်တောင်ပိုင်းတန်တွဲမြို့ကငက်ပလီကမ်းခြေဘက်မှာစစ်ကောင်စီနဲ့အေအေတပ်ဖွဲ့ကြားတိုက်ပွဲဆက်လက်ပြင်းထန်နေတဲ့နောက်ဆုံးရအခြေအနေကိုကိုစံကျော်ကပြပြပေးခဲ့တာပါတစ်ဆက်ထဲပါပဲရှမ်းပြည်မြောက်ပိုင်းဘက်ကအခြေအနေကိုလည်းကြည့်ကြရအောင်ပါစစ်ကောင်စီနဲ့တိုင်းရင်းသားမဟာမိတ်အဖွဲ့တွေကြားရှမ်းပြည်မြောက်ပိုင်းမှာအပြစ်အခက်ရစဲရေးသဘောတူခဲ့ကြပြီးတော့ငားလာကျော်ရှိလာချိန်မှာပဲတိုက်ပွဲတွေတကြော့ပြန်ပေါ်ပေါက်နေပါတယ်စစ်ကောင်စီနဲ့တအံအမျိုးသားလွတ်မြောက်ရေးတပ်မတော် TNL အကြားမှာဒီကနေ့အနည်းဆုံးကြောင်မဲနောက်ကျုံနဲ့မိုးကုတ်သုံးမြို့နယ်အတွင်းမှာတိုက်ပွဲတွေဖြစ်ခဲ့သလိုဒေသခံတချို့ထိခိုက်ဒေဆုံးမှုတွေလည်းရှိခဲ့တာပါရှမ်းပြည်မြောက်ပိုင်းကတကြောပြန်တိုက်ပွဲအစီအစဉ်နဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုဇော်ဝင်းလိုက်ကပြောပြပေးပါပါရှင
်အခုလပိုင်းတွင်မိုးကုတ်မိုးမိတ်နဲ့ကြောင်မဲနောက်ကျုံစတဲ့မြို့နယ်တွေအတွင်းမှာစစ်ကောင်စီတပ်ကTNL တပ်စခန်းတွေကိုပြစ်ခတ်တက်ခိုက်တာတွေခက်ဆိတ်ဆိတ်ရှိလာတဲ့နောက်မှာနှစ်ဖက်တပ်တွေကြားတိုက်ပွဲတွေပြန်ဖြစ်လာတာပါလက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကို TNL ရဲ့ပြောရေးဆိုခွင့်ရှိသူလွေးရည်ဦးက VOA ကိုအခုလိုပြောပါတယ
်ဒီမနေ့9နာရီခွဲဝင်းကျင်မှာပေါ့နော်ဒီကျမတို့ TNL တပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့ကဒီနောင်ချိုမြို့ဦးမတီလမ်းခွဲဘက်မှာတိုက်ပွဲဖြစ်ပွားခဲ့တယ်6နာရီကျတော့ဒီကြောင်မဲမြို့ပေါ့နော်ဒီငင်းချမ်းရေကုန်းမှာတိုက်ပွဲပြန်ဖြစ်ပေါ်ခဲ့တယ်ဒီနေ့လည်းအထီးကျတော့ဒီဟာမိုးကုန်းမြို့ဒီတော်နန်းကြည်တောင်ဘက်မှာတိုက်ပွဲဖြစ်သွားနေတာမျိုးတွေရှိပါတယ
်ဒီနေ့လာနေ့ညနေပိုင်းကနောင်ချုံမြို့နယ်အုံမတိဘက်မှာတိုက်ပွဲစတင်ဖြစ်ခဲ့ကြောင်းလည်းပြောပါတယ်အခုလိုတိုက်ပွဲတွေနေရာအတော်များများမှာဖြစ်လာတဲ့အတွက် hiking အပြည့်ရသဘောတူညီချက်ဟာပြည့်ပြည့်သွားပြီလားဆိုတဲ့အမေပေါ်မှာလွေရည်ဦးကပြက်ပြဲပြီလို့မပြောနိုင်သေးကြောင်းတုံ့ပြန်ထားပါတယ
်။ဟုတ်ကဲ့ဒီဟာကအဲ့လိုမျိုးပြောနိုင်ဖို့တော့မရှိသေးဘူးပေါ့နော်။လက်ရှိဒီစစ်ကောင်စီကထိုးစစ်ဆင်တိုက်ခိုက်နေတဲ့ပြည်ချောင်းကျမတို့ကပြန်ပြီးတော့မခုခံတိုက်ပွဲဖြစ်တာဖြစ်တယ်
။ဒီကနေ့ပြစ်ပွားလာတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးလိလသူတချို့က2029စစ်စင်ရေးဒုတိယလိုင်းစတင်တာအဖြစ်သုံးသပ်ကြပေမဲ့ TNL ရဲ့ပြောရေးဆိုခွင့်ရှိသူကတော့ညှင်းဆိုထားပါတယ်။ဒီကနေ့တိုက်ပွဲဖြစ်တဲ့သုံးမြို့နယ်အတွင်းမှာတော့ကြောင်မဲနဲ့နောင်ချုံမြို့အတွင်းအထိတိုက်ပွဲတွေဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။ကြောင်မဲမြို့မှာတော့တိုက်ပွဲတွေပြင်းထန်နေပြီးမြို့အတွင်းကိုလက်လက်ကြီးကြတာကြောင့်အရသားတွေထိခိုက်ဒေဆုံးတာရှိကြောင်းကြောင်မဲမြို့ကံကပြောပါတယ်။
အဲကြောင်မဲခုချိန်တွေတော့ဖြစ်ခန့်နေကြတော့ငါရ။မြို့ပတ်လည်းကြတော့ဒီဟိုငင်းငယ်ကုန်းဘက်တို့ကျတော့ပန်ပေါင်းဘက်တို့ပေါ့။အခုလည်းလက်လက်ကြီးတွေပြင်နေကြတော့ငါ။အဲမြို့ထဲမှာကျွန်တော်တို့ဒီဘိုးစီအနောက်ဖက်အလဲပေါင်းနောက်ဆိုင်နေဆိုင်တော့လက်လက်ကြီးထိသွားတယ်။မြောက်ပြေးသွားတယ်အမျိုးသားတရားအမျိုးသမီးတရားအဲအမျိုးသားကကျောင်းရဲ့ခွလို့ပြီးရှိရွက်ပေါ့အဲ့နားလေးကတရားလက်နဲ့ကြည့်မှမဆုံးနဲ့တဲ့အမျိုးသမီးကတော့ကျတော့ကိုရွက်ပေါ့တရားခေါင်းကိုဒီလက်နဲ့ဆာမှပြီးတော့အဆုံးသွားတယ်ကျိန်းနေနေကတရားဥတဲ့ဒါရတာပန်ပေါင်းကတရားဥတဲ့နောက်ထုံးမှုတွေကတရားဥဒါရတာ၃ရောက်ပေါ့ခုလောလောဆယ်ကြတာ
ညနေ9နာရီကျော်အထိလက်နဲ့ကြည့်တွေဆက်လက်ပြစ်ခတ်နေသလိုလေကြောင်းကနေလည်းတိုက်ပွဲဖြစ်ပွားတဲ့နေရာကိုဘုံကျဲတာတွေရှိခဲ့ကြောင်းပြောပါတယ်လောလောဆယ်မှာတိုက်ပွဲဖြစ်ပွားတာကြောင့်ကျောင်းမဲမြို့ကပြည်သူအများစုဟာမြို့ရင်းမှာပဲပြိမိနေပြီးတခြားဒေသကိုတိမ်းချောင်ဖို့လည်းအခက်အခဲရှိနေပါတယ်။နောင်ချုံမြို့နယ်အတွင်းတိုက်ပွဲတွေဟာညနေပိုင်းအထိဆက်လက်ဖြစ်ပွားနေပြီးမိုးလွယ်ပိုင်းမှာတော့မြို့အတွင်းကဌာနဆိုင်ရာရုံးတချို့ကို TNL နဲ့ PDF ပူးပေါင်းတပ်တွေကတိမ်းပိုက်လိုက်ကြောင်းလဲ PDF တပ်ဖွဲ့နဲ့နှိစပ်သူတဦးကပြောပါတယ
်။နောင်ချုံကသူတို့တောက်ကတက်ဆွဲထားတဲ့မိုးသလရုံတို့ဆေးရုံတို့မိသက်ရုံတို့ရပြီကိုစစ်မှုထောင်ရုံနဲ့ရဲစခန်းကိုတိုက်နေရတော့မယ်ချက်နဲ့နောင်ချိုစေးနောင်ချိုအဘကအိတ်ကြီးရောက်နေသူတို့ကတော့စုပ်နေပြီသူတို့ပြည်နေတဲ့စစ်မှုထောင်တွေပေါ့တောက်ကပါတော့ပါနဲမှာပေါ့ဒီကလာရှိတယ်ဟောပေါ့မြို့ထဲတော့မကျဲသေးဘူးမြို့ပြင်ကြီးတွေရှိတဲ့နေရာတော့မနဲ့ကကျဲသွားတယ်ကြောက်ကြံပဲပေါ့ကြောက်ကြံပဲ
မိုးကုတ်မြို့နယ်အတွင်းတိုက်ပွဲမှာလဲမိုးကုတ်မြို့နယ်အနောက်ကျပ်ပြင်မှာတိုက်ပွဲတွေပြင်းထန်နေပြီးမြို့ကန်တွေဟာတိတ်ဆောင်နေတာတွေရှိကြောင်းအထူးခိုက်အသေးပြောက်တော့မသိရသေးကြောင်းဒေသခံတဦးကပြောပါတယ် TNL ပါဝင်တဲ့ညီနောင်မဟာမိတ်သုံးဘွဲ့ဟာပြီးခဲ့တဲ့နှစ်အောက်တိုဘာလမှာ2029စစ်စင်ရေးကိုဖော်ဆောင်ခဲ့ပြီးရှမ်းမြောက်ဒေသကမြို့ရွာတွေနဲ့စစ်ကောင်စီရဲ့တပ်စခန်းတွေရာနဲ့ချီသိမ်းခဲ့တာပါန 2024ခုနှစ်ဇန်နဝါရီလမှာတော့တရုတ်နိုင်ငံရဲ့ဂျာဝင်မှုနဲ့အတူစစ်ကောင်စီနဲ့မြောက်ပိုင်းညီနောင်မဟာမိတ်အဖွဲ့တွေဟာဟိုက်ကင်သဘောတူညီချက်အရအပြစ်ရပ်ဆဲထားတာဖြစ်ပါတယ်ခင်ဗျာ
။ရှမ်းပြည်မြောက်ပိုင်းဘက်ကတကြောပြန်တိုက်ပွဲအစီအစဉ်နဲ့ပတ်သက်လို့ကိုဆောင်ဝင်းလိုင်းကပြောပြပေးခဲ့တာပါ။အခုတော့ကုန်ပစ္စည်းရှားပါမှုနဲ့ကုန်စည်လုံးအခြေအနေတွေအကြောင်းကိုဆက်ပြီးတော့ပြောပြပေးပါမယ်။မြန်မာနိုင်ငံမှာစားသုံးကုန်စည်မတက်အောင်လို့စစ်ကောင်စီကကုန်တယ်တွေနဲ့လုပ်ငန်းရှင်တွေကိုဖိအားပေးနေတဲ့တစ်ချိန်တည်းမှာပဲကုန်ပစ္စည်းရှားပါမှုနဲ့ကြုံနေရတာပါ။ရန်ကုန်မန္တလေးအပါအဝင်မြို့ကြီးတွေကဆိုင်တွေမှာစံစီစတဲ့အခြေခံစားကုန်တွေပြက်လက်နေတယ်လို့လည်းဝယ်ယူစားသုံးသူတွေကပြောပါတယ်။ကုန်စည်လုံးပြဿနာကြုံနေရတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုစီသူကပြောပြပေးပါပါရှင
်။ပြည်ရင်းမှာအဓိကစားသုံးတဲ့ဆန်အမျိုးအစားတွေတိတ်ကိုကြက်နှသိန်းနီးပါးထိတက်လာတဲ့အတွက်ဆန်စပါးအသင်းချုပ်ကလည်းဆန်တွေကိုမနေ့ကဇွန်လ24ရက်နေ့ကစပြီးတော့လျှော့ဈေးနဲ့ရောင်းပေးနေတာဖြစ်ပါတယ်။ဝယ်ယူတဲ့နေရာမှာဆိုရင်လည်းသကောင်စီရင်အထောက်ထားနဲ့အင်တောင်စုတစ်ခုကိုတလားစာဆန်တအိတ်ပဲရောင်းချဖို့တတ်မှတ်ထားတာပါ။ရန်ကုန်မြင်းတောင်ပွဲရုံနဲ့ဝါရန်လန်ကုန်စီတိုင်မှာပဲဒီလိုဈေးလျှော့ရောင်းပေးတာဖြစ်လို့နေရာအများစုမှာတော့ဆန်ကိုဈေးကြီးပေးပြီးဝယ်ယူနေရကြောင်းရန်ကုန်ကဒေသခံတချို့က VOA ကိုပြောပါရယ်။ရက်ကွက်ထဲမှာဆန်ကျော်တပြီကို7,000လောက်ဖြစ်လာနေတာကြောင့်အခြေခံလူဒန်းစားရက်ကွက်တွေမှာဆန်စပါးအသင်းချုပ်အနေနဲ့အဓိကထားပြီးတော့လိုက်ပြီးရောင်းချပေးစီခြင်းကြောင်းရန်ကုန်မှာနေထိုင်သူတူကပြောပါတယ
်စံပေးတာတော့မရှိဘူးဒီမှာအတန်လည်းမကြောက်စံအဝယ်စားနေရတယ်အဲ့ဒီစံပေးတယ်ဆိုတဲ့ကိစ္စကဘယင်းအောင်တစ်ခုလည်းရှိတယ်ဘယင်းအောင်အဲ့ဒီပွဲရုံအောင်မှာနှစ်ခုလည်းရှိတယ်ဟိုကချော့သေးနဲ့ရောင်းနေတာပေါ့အခုဒီမှာ6,000ဆိုတိတိကျကျ5,000အဲ့လိုမျိုးနဲ့ရောင်းနေတာရှုပ်ဖို့ပေါ်တန်းဆိုရင်တော့5,000ကျော်ပါတယ်ဒီလိုအနည်းဆုံးကတော့အဲ့300ရ90ခုရ60ခုပေါ့နော်ရ90ကတော့အဲ့5,000 6,000ရှိတယ်မစားလို့လည်းမရဘူးလေအကျန်းကြတော့လေဒီလူကြီးကြီးရဲ့အိမ်ကအစီအစဉ်အေးမာဝါတို့ရဲ့နော
်ဆန်စပါးအတင်းချုပ်ကရှူဘူပေါ်ဆမ်မွေးတဲ့အိတ်ကိုကြက်3,500နဲ့3,500ကြားတတ်မှတ်ထားပြီးတော့စီကုံတဲ့အတင်းကတော့စောင်းစီတပိတ်တာကို9,400တတ်မှတ်ထားပါတယ်ဒါပေမဲ့ရောင်းချတဲ့နေရာကိုတွားဝယ်မယ်ဆိုရင်လည်း9,400ကြက်နဲ့အတိအကျဝယ်လို့မရတယ်လို့တခါဝယ်ရင်လည်း50တားလောက်ပဲဝယ်လို့ရကြောင်းသူကပြောပါတယ
်သူတို့ဒီမှာနေရတာတော့9,600အရောင်ချောက်ရအောင်ဘယ်နည်းတည်းရမှာဘယ်နည်းသိတာရောင်းမိပါရဲ့ဆိုတာစိုင်းပုတ်တယ်ရှိတာလူတွေများလာပြီးအဲ့လိုတန်းစီရဲ့လူတွေများလာပြီးဆိုရင်အရောင်20လောက်ပဲပြီးပြီးတော့ပုံပြီးဆိုပြီးတော့အဲ့လိုဆက်ထားပလိုက်တော့အာစီလို့ဝါရီတာတပူးလို့ပြီးမနေ့အစောကြီးအဲသွားတန်းစီသူတို့တုံးရင်ကြပြပေးမှပေးတဲ့လူတွေရမယ်မပေးတဲ့လူမရဘူ
းလက်လီစတိုးဆန်ကြီးတချို့ကတော့ဆန်နဲ့စီတွေကိုအရောင်စင်တာပေါ်ကနေတင်းစီထားလို့ဝယ်လို့မရကြောင်းရန်ကုန်မှာနေတဲ့အင်ရှင်မတူးက view ကိုပြောပါလေ
။ဟိုဘက်မှာအိုရှင်သွားတဲ့နေရာတော့အဲ့လိုအမေထွားတယ်မရှိဘူး။ပိတ်အကုန်လုံးချလာတယ်။စီပုံးတွေဆိုလည်းကျွတ်ကျွတ်တက်တက်ပဲစီထားတယ်။အများကြီးစီထားအောင်ပြီးတော့ဆန်ဆိုလည်းချိလို့မရှိတာ။ကောင်တာအကုန်လုံးလေဟိုဆန်အိတ်ကျမပက်ကင်းအိတ်ကလေးတွေလေ။လက်ရောင်းနဲ့ကောင်တာပေါ့။အဲ့ဒီမှာလုံးဝမရှိဘူး။စီရတဲ့ရန်စစ်ကြီးရဲ့လိုပဲစီလိုပဲရောစီလိုဒစိမ့်နေတဲ့ဟာတွေတော့စီရအဲ့လိုမျိုးတောင်းစီကလုံးဝဝယ်မရအောင်ဒီမှာရဲ့ဝယ်မရအောင်တိုင်တာရမှာ။အဲအခုကနေမှမမရအောင်ရန်ကုန်ပဲစီတန်းတော့တွေ့တယ်။နောက်တော့ဟိုကုတ်တူဘာလို့တော့တွေ့တယ်။မြင်ရတာတွေကတွေ့
တချို့ကလည်းခွဲထားနဲ့ဝယ်လို့ရထားတဲ့ဆန်နဲ့စီတွေကိုဈေးကောင်းပေးဝယ်တဲ့ရက်ကွက်ထဲကဆိုင်တွေမှာတစ်ဆင့်ပြန်ရောင်းချပြီးတော့ဝင်ငွေရှာကြပါတယ်။ဒီလေးထမျိုးကအရင်ရက်သားအစိုးရလက်ထက်မှာလုံးဝပပျောက်သွားတာကနေစစ်ကောင်စီလက်ထက်မှာတကြောပြန်ဖြစ်လာတယ်လို့ပြောကြပါတယ်။ဆန်စပါးအတင်းချုပ်ကတော့သူတို့လျှော့ဈေးနဲ့ရောင်းချပေးနေတဲ့ဈေးနှုန်းဟာတနင်္ဂနွေလုံးမှာတပြေးညီရောင်းချပေးရမယ့်ဈေးဖြစ်တယ်လို့အတင်းတောင်ရှိသူတွေကတုံ့ပြန်ထားပါတယ်။နေကဆန်တွေဝင်လာရင်တော့ဆန်စပါးအတင်းချုပ်ကတတ်မှတ်ထားတဲ့ဈေးနှုန်းဝင်ကျင်မှာပဲတနင်္ဂနွေလုံးကဆန်ဆိုင်တွေအနေနဲ့ရောင်းချပေးရမှာဖြစ်ကြောင်းပြည်တွင်းသတင်းဌာနတချို့ကဆန်စပါးအတင်းချုပ်ကတုံ့ပြန်ဖြစ်ကြားထားပါတယ်ခင်ဗျာ
ကုန်စည်နှုန်းထိန်းချုပ်မှုတွေကြားကစားတောက်ကုန်ပစ္စည်းတွေရှားပါတဲ့အကြောင်းကိုစီသူကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နိုင်ငံရေးအကျဉ်းသားယာနဲ့ချီထောင်ပြောင်းရွှေ့တဲ့တွေကိုပြောပြပေးပါမယ်ထောင်တွင်းဖိနှိပ်မှုတွေထွက်ပေါ်လာနေချိန်မှာပဲရန်ကုန်အင်းစိန်ထောင်ကနိုင်ငံရေးအကျဉ်းသား250လောက်ကိုနေထောင်ကိုရွှေ့လိုက်တယ်လို့အကျဉ်းသားအခွင့်အရေးစောက်ကြီးလှုပ်ရှားသူတွေကပြောပါတယ်အင်းစိန်ထောင်ကနေပဲခူးတိုင်းဒိုင်ဦးထောင်ကိုနိုင်ငံရေးအကျဉ်းသားယာချီပြောင်းရွှေ့လိုက်တာဟာထောင်တွင်းနိုင်ငံရေးလှုပ်ရှားမှုတွေလုံမှာကိုအာဏာပိုင်တွေကစိုးရိမ်ထားကြောင်းလို့ခန့်မှန်းနေကြတာပါနိုင်ငံရေးအကျဉ်းသားတွေအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုမဆုမုံကပြောပြပေးပါပါရှင
်ရန်ကုန်အင်းစိန်ဗဟိုအကျဉ်းထောင်ကနေပြီးတော့ပြောင်းရွှေ့ခံခဲ့ရတဲ့နိုင်ငံရေးအကျဉ်းသား250ဦးကိုကား5စီးနဲ့ခေါ်ယူသွားတာဖြစ်ပါတယ်အဲ့ဒီခေါ်ယူသွားတဲ့နိုင်ငံရေးအကျဉ်းသားတွေရဲ့နာမည်စာရင်းတွေကတော့အတိအကျမသိရသေးပါဘူးလို့နိုင်ငံရေးအကျဉ်းသားတွေကိုကူညီပေးနေသူတွေကပြောပါတယ်ပြောင်းရွှေ့ခံထားရတဲ့သူတွေထဲမှာတော့ပြီးခဲ့တဲ့ဇွန်လ19ရက်နေ့ ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့အထိမ်းအမှတ်ထောင်တွင်းလှုပ်ရှားမှုမှာပါဝင်ခဲ့သူတချို့လည်းပါတယ်လို့အကျဉ်းသားတွေကိုကူညီပေးနေသူတဦးက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျ
။မနေ့ကအင်းစိန်ကနေပြောင်းလာကတိုင်ဦးကိုပဲ5စီးလုံး250လုံးရောက်သွားတယ်လို့ပြောတယ်။အာဒေါအောင်ဆန်းစုကြည်မွေးနေ့အင်းစိန်တော်မှာလုပ်ခဲ့တဲ့အတွက်အမှတ်ထားတဲ့သူတွေပေါ့။အဲအဲ့သူတွေအများဆုံးပါတယ်ပြီးတော့19ဇူလိုင်ရဲ့ပြီးတော့ဟို7ဇူလိုင်ရဲ့အဲချက်လုပ်ဖို့ရှိသေးတာဟိုအဲ့ဒီအားရရှိသေးတော့သူကတူပြီးတော့ပို့တာပေါ့ဘာလို့ငိုလို့တော့လည်းအဲ့လိုပဲလုပ်ခံရတာပဲလေ
ပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်းကြိုင်မရောအကျဉ်းထောင်နဲ့အိုးဘိုအကျဉ်းထောင်ကယာနဲ့ခြီတဲ့နိုင်ငံရေးအကျဉ်းသူအကျဉ်းသားတွေကိုဒိုက်ဦးထောင်မကွေးထောင်နဲ့တာယာဝတီထောင်တွေကိုပြောင်းရွှေ့ခဲ့ပါတယ်ဒါကတော့ထောင်တွင်းနိုင်ငံရေးလှုပ်ရှားမှုအခမ်းအနားတွေမလုပ်နိုင်အောင်ထောင်အာဏာပိုင်တွေဘက်ကရည်ရွယ်ချက်ရှိရှိလုပ်နေတာဖြစ်တယ်လို့မြင်ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားကွန်ရက် PPNM ကတာဝန်ရှိသူဦးတိုက်ထွန်းဦးက VOA ကိုပြောပြပါတယ်
ဒီစွမ်းအထဲမှာတော့လေထောင်ပြောင်းမှုကိုကျွန်တော်တို့ခက်ဆစ်ဆစ်မှာဆိုရင်ဒါအင်းစိန်ဘိုးအကျဉ်းထောင်တို့မန္တလေးဘိုးအကျဉ်းထောင်တို့ကြိုက်မြော်အကျဉ်းထောင်တို့ပေါ့နော်ဒီထောင်မှာရှိရနိုင်ငံရေးအကျဉ်းသားရာနဲ့ချီကိုမှမိသားစုနဲ့ဝေးရဲ့အကျဉ်းထောင်တွေပေါ့အထူးတပြည့်ဆိုရင်ကျွန်တော်တို့အောက်မြန်မာပြည်ဘက်ကဆိုရင်ထိုက်ဦးချင်းထောင်ပေါ့ဖိနှိပ်မှုမှာလည်းတော်တော်လေးဆိုးဝါးဖိနှိပ်တယ်ဒုက္ခချိုးဝါမှုတွေများတဲ့ထောင်တွေပြီးတော့တာဝီလိုမျိုးထောင်တွေကိုပို့တယ်ပေါ့နော်ဒါကလည်းသူတို့ဘက်ကစစ်စင်တရားနဲ့ကိုလုံနေတယ်လို့ကျွန်တော်ကတော့ဒါယူဆပါတယ်ဘာလို့လဲဆိုတော့ဒီလိုမျိုးရွှေ့ပြောင်းမှုတွေကတိုက်ဆိုင်မှုမဟုတ်ဘဲနဲ့အချင်းထောင်ထဲမှာဥဆောင်နိုင်မဲ့သူတွေစုစည်းဖြစ်နေတဲ့ညီညွတ်မှုစုစည်းမှုတွေကိုဖြိုခွဲဖို့အတွက်လှုပ်ဆောင်တဲ့လှုပ်ဆောင်ချက်ဖြစ်ပါတယ်။အလားတူပဲမိသားစုဝင်တွေကသူတို့လှုပ်ဆောင်လိုက်တဲ့နောက်ဆက်တွဲမှာမိသားစုဝင်တွေအနေနဲ့ထောင်ဝင်စာပါစယ်ပို့ဖို့မိသားစုနဲ့အတူပို့ဆိုတာအင်မတန်ခက်ခဲသွားပါတယ်။တူရဖို့အတွက်ဆိုရင်အရင်လိုပါစယ်ပို့နိုင်အောင်လောက်နဲ့မရတော့ဘဲနဲ့လမ်းခီးစိတ်တွေပါများစွာလိုအပ်လာတယ်ပေါ့နော်။ဒီလိုခက်ခဲတွေနဲ့ပါနောက်ဆက်တွဲရင်ဆိုင်နေရတာကိုကျွန်တော်တို့စိတ်မကောင်းဘဲတွေ့နေရပါတယ်။
ပြီးခဲ့တဲ့သတင်းပတ်တုန်းကကြိုင်မရောထောင်ကနေဒိုက်ဦးထောင်ကိုအမျိုးသမီးနိုင်ငံရေးအကျဉ်းသူ40ကျော်လောက်ကိုပြောင်းရွှေ့တဲ့အချိန်မှာထောင်အဝင်မှာအာဏာပိုင်တွေရဲ့ရိုက်နှက်ခြင်းကိုခံခဲ့ရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့အမည်မဖော်လိုတဲ့အကျဉ်းထောင်ဝန်ထမ်းတဦးက VOA ကိုပြောပြရမှာတော့ထောင်ပြောင်းလာတဲ့သူတွေရဲ့အိတ်တွေထဲမှာတယ်လီဖုန်းနဲ့မိုးရေဆေးဝါးတွေပါဝင်ခဲ့လို့သိမ်းခဲ့တာလို့ဆွဆွဲပြောဆိုခဲ့ပါတယ်ဒါပေမဲ့အကျဉ်းထောင်နဲ့နှီးဆက်သူနိုင်ငံရေးအကျဉ်းသားတွေကိုကူညီပေးနေသူကတော့ဒီဖြစ်စဉ်ကမဟုတ်မှန်ဘူးလို့ညင်းဆိုပါတယ်။ကြိုင်မြောထောင်ကနေအမျိုးမျိုးစစ်စစ်စီးစစ်ပြီးမှတယ်လာရတဲ့ပစ္စည်းတွေဖြစ်တယ်လို့အခုလိုတုံ့ပြန်ပါတယ်
။အဲဦးထောင်မှာသူတို့ဟာဟိုပါစယ်ထုတ်တွေထဲမှာဖုန်းတွေမိတယ်ဆေးတွေမိတယ်ဝိစေတွေမိတယ်ဆိုပြီးတော့ဟိုဆွဆွဲတာပေါ့ဗျာတကယ်တော့လုတ်ကြန်တာပေါ့ဆိုလိုတဲ့သဘောကဟိုကြိုင်မြောထောင်ကနေထွက်လာကလေးကရှာဖွေရေးဝင်ပြီးသားဗျာရှာဖွေဝင်တဲ့ဖင်နာအစအနှိုက်ခံရတယ်ကျွန်တော်တို့နိုင်ငံချင်းသားအချင်းသူတွေမှာအဲ့လိုရှာဖွေခံပြီးတော့ဟောညှို့မြောက်ပြီးတော့သူတို့ခွင့်ပြုလိုက်တဲ့ပစ္စည်းတွေကိုနဲ့အတူဒိုင်ဦးထောင်ရောက်တကယ်ရောက်တယ်ပေါ့ဗျာအမှဒိုင်ဦးထောင်မှာကျင်းသူကျင်းသားတွေရဲ့ရှေ့မှာဒီပါစယ်ထုတ်တွေဒီပါလာတဲ့အတူပစ္စည်းတွေကိုစစ်တာမဟုတ်ပဲနဲ့သူတို့ဘာသာသူတို့တင်းသွားပြီးတော့ဟောသူတို့ဟိုတနေရာရာမှာသွားစစ်ပြီးတော့မှဒါကိုတွေးပါလေဆိုတဲ့ဟာကတော်တော်ကိုယုတ်တိမရှိပဲနဲ့အမှန်တော့အောက်တန်းကြရဲလို့ရဲလို့အကစားအနေနဲ့အမှန်တော့အောက်တန်းကြရဲလို့ရဲလို့ကျွန်တော်တို့ကတော့ယူဆတယ်
အဲ့ဒီနေ့ကရိုက်နှက်ခံရသူတွေထဲမှာ88ငိမ့်ပွင့်အဖွဲ့ကမနုနုအောင်နဲ့မခက်ခက်လွင်တို့ပါဝင်ခဲ့ပါတယ်မနုနုအောင်ကရိုက်ခံရတဲ့ဒဏ်ရာပြင်းထန်တာကြောင့်ဆေးရုံတင်ထားရတယ်လို့အခြေအနေကစိုးရင်ရတယ်လို့ဒိုင်ဦးထောင်နဲ့နှီးဆက်သူက VOA ကိုအတည်ပြုပါတယ်ဒီကိစ္စနဲ့ပတ်သက်လို့ VOA ကနေစစ်ကောင်စီရဲ့အကျဉ်းဥစည်းဌာနပြောခွင့်ရသူဒုတိယညွှန်ကြားရေးမှူးချုပ်နဲ့စစ်ကောင်စီပြောခွင့်ရကိုအကြိမ်ကြိမ်ဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုခြင်းမရှိပါဘူး။ဒိုင်ဦးထောင်ဖြစ်ရတဲ့ပတ်သက်လို့နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPBB မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားကွန်ရက် PPNM အပါအဝင်နိုင်ငံရေးအကျဉ်းသားတွေကိုကူညီပေးနေတဲ့အဖွဲ့6ဖွဲ့ကနေပြီးတော့ဇွန်လ25ရက်နေ့ဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပါတယ်။အဲ့ဒီအထဲမှာတော့တိုက်ပိတ်ခံထားရတဲ့နိုင်ငံရေးအကျဉ်းသူတွေကိုထောင်ဝင်စာဧည့်တွေ့ခွင့်အမြန်ဆုံးပြန်လည်စီစဉ်ဆောင်ရွက်ပေးဖို့နဲ့ထောင်ပါစယ်တွေလက်ခံခွင့်ပြန်ပြီးတော့ပေးဖို့နောက်ပြီးတော့တိုက်ပိတ်ခံထားရတဲ့သူတွေအမြန်ဆုံးလွှတ်ပေးဖို့ဒဏ်ရာရတဲ့သူတွေကိုကောင်းမွန်လုံလောက်တဲ့စေဝါကူတာမှုတွေနဲ့ကျန်းမာရေးဆောင်ရှောက်မှုတွေအမြန်ဆုံးပေးဖို့နောက်ပြီးတော့ပုံမှန်အမျိုးမျိုးတက်ပြီးတော့ထပ်တိုးတရားစွဲဆိုဖို့ပြင်ဆင်နေတဲ့အမှုတွေအလုံးကိုချက်ချင်းပိတ်သိမ်းပေးဖို့နဲ့အကြောင်းပြချက်မခိုင်လုံပဲတင်းစီထားတဲ့နိုင်ငံရေးအကျဉ်းသူတွေရဲ့အတုံးဆောင်ပစ္စည်းတွေကိုပြန်လည်ပေးအပ်ဖို့ဆိုတဲ့အချက်တွေတောင်းဆိုထားပါတယ်။နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသေး AAPBB ရဲ့ဇွန်လ22ရက်နေ့အထိစာရင်းအရအာဏာသိမ်းကာလအတွင်းမှာနိုင်ငံရေးနဲ့ဆက်ဆက်ပြီးတော့လူပေါင်း2000ကျော်ဖမ်းဆီးခံထားရတယ်လို့ထုတ်ပြန်ထားပါတယ်။စစ်ကောင်စီဘက်ကတော့ဒီစာရင်းကတော့ချဲ့ကားထားတဲ့စာရင်းတွေဖြစ်တယ်ဆိုပြီးတော့ပြန်လည်တုံ့ပြန်ထားပါတယ်ရှင်။
Yangon Insane Tonga Nanging Itinari Tom Yang Shui at Tinina Patapiro, Masumu Pia Pigiraba, Iganya, a duet now so yadin, people jetigar at Lau Pavisha. Mazagan told me met season to Dia by Mara, Iganya, Disap Binita, a person canary go, Nasi Yabu Shiramu, Samyo Nasi Mausha.
VOA season ago, radio Yumin Tanjaru Pin, YouTube Samina Ganile, Nasin Jishu Hamari. VOA Mimaba YouTube Samina Risagaro, youtube.com/VOA Burmese Pipare.
Pingland as a man to Rashmiashe. VOA American Day and Natana Legunit Tola, Nasangaye, Inganyaba and Tolwin Binita, Nimaba da Sisinigura, Yago Nagani Senaiti, American Miazu Washington DC Murogani Diet Tolwin Binita Preparation. A good subbureau in a direct disappearing is up to the New Zealand season. Niamana is Ukraine and I get in Nashita. American Nanga is out of the Sama season. Dele at the Willare, Bosnia, Shuali, it's out to set Pitari Kabatula, Hidua season. Sarah Bessing and Arago, Nasi Yawu Shibare, Dilu Bessing, seasoning of Matoli, Big Maro, and you know Jilla Dita, Pina Yugo, Tigai Lare, Gozino, it's out to set Pitari, New Zealand season go, disappear Mava. မြန်မာနိုင်ငံမှာအရင်ကထပ်ပိုးပြီးတော့ကုန်စည်လုံးတွေခေါင်ခိုက်အောင်မြစ်တက်ကုန်တဲ့အတွက်ဈေးလက်နေတောင်သူလက်သမားလေယာလုတ်သားမိပါရီရဲ့တာသမီကလေးငယ်တွေကမူလာတန်းကျောင်းတွေမှာပညာတက်ရောက်သင်ကြားတာတိတိတသားရောင်းနေကုန်ပါတယ်ဒီကျောင်းနဲ့ပတ်သက်ပြီးတော့ကိုခေမောင်စုမင်းကဒီသတင်းပတ်ရဲ့မြေကြီးဩဇာအစီအစဉ်မှာအခုလိုစူးစီးတင်ဆက်ပေးထားပါရရှင်
ပညာသင်တဲ့မှာကျေးလက်ဒေတာတွေကစစ်ကောင်စီပညာရေးဌာနလက်အောက်မူလာတန်းကျောင်းတွေမှာကျောင်းလာအပ်တဲ့ကလေးငယ်အရေအတွက်ဟာအရေအရင်နှစ်တွေကထက်တိတိတသားနည်းပါးနေပါတယ်ဒီလိုဖြစ်ရတဲ့အကြောင်းရင်းတွေထဲမှာတောင်သူလယ်သမားတွေလယ်ယာလုပ်သားတွေဟာသူတို့ရရှိတဲ့ဝင်ငွေကလက်တလောခေါင်ခိုက်အောင်စောင့်တက်သွားတဲ့ကုန်စည်နှုန်းကိုမလိုက်နိုင်ကြတဲ့အတွက်စားဝတ်နေရေးအထူးသဖြင့်စားရေးမှာလုံးဝမပြ သူတို့စီမှာလေယာလုတ်သားစရင်ငါကနေစာဓမ္မမဟုတ်ပုတ်ပြတ်ခေါ်ရာတကွဲလုံးလေတကွဲလုံးဘယ်လောက်ဆိုပြီးအလုံးလုံးကြရပါတယ်အဲ့ဒီအတွက်နှစ်ဖက်စလုံးကအဆင်ပြေကြပါတယ်အခုကာလတွေမှာတော့နှစ်ဖက်စလုံးအကြိုက်ရိုက်ပြီးလုံးဝအဆင်မပြေကြတော့ပါဘူးအဲ့ဒီအတွက်သားသမီးကလေးငယ်တွေကိုမူလာတန်းကျောင်းတွေမှာစတင်ပြီးကျောင်းထားဖို့တောင်အာရုံမပြုတ်နိုင်ကြတော့ပဲစာဝတ်နေရေးအတွက်ရေကြီးရာမျက်နှာရာကိုထွက်ခွာရတာတွေလည်းရှိကုန်ကြပါတယ်အဲတချို့ကြတော့လေမိမိရက်ရွာမှာနေပြီးလေတဲ့ရတဲ့ချောင်းထဲမှာနေထွက်ကနေနေဝင်အထိတနေကုန်တနေခန်းလောက်ကင်ကြရတဲ့အတွေ့မိဘတွေကတားငယ်သမီးငယ်တွေကိုကျောင်းအချို့အဖို့မလုံးနိုင်ကြတဲ့အတွေ့ကျေးရွာကမူလာတန်းစာသင်ကျောင်းအစားဖုန်ကြီးကျောင်းကတင်တဲ့စာသင်ကျောင်းတွေမှာတွားပြီးထားကြရတာတွေလည်းရှိပါတယ်ဒီလိုအခြေအနေနဲ့ပတ်သက်ပြီးမြေလက်ဒေသကကျောင်းဆရာမတူကအခုလိုပြောပါတယ်
အခုကကြတော့အခုဆိုရင်ဒီအတန်းဒီတန်းကြောင်းပေါ့ဒီမူဆိုင်ဆိုရင်နည်းနည်းလေးပဲရှိတာအရင်တော့ကဆိုရင်အများကြီးရှိတာအရင်အခြေအနေကတော့ဘလို့မှကိုမရှိတော့ဘူးဆောင်းဝင်နေရင်းနဲ့ဆိုင်မှာပေါ့လေအဲတော့စီဝါရေးအရာကိုပဲကလေးတွေကိုတင်ရင်ဘာကကြောင်းသွားအဲခုံကြီးကြောင်းပင်ပညာရေးပေါ့ပို့ထားရတဲ့အနေထားဒီမူဆိုင်ပတ်တာလေးကြည့်လို့ရှိရင်ဘာလို့တော့ဆိုရင်အဲတော့အလုပ်အကိုင်မှာမိဘကြီးကအဆင်မပြေဘူးအဆင်မပြေတဲ့အတွက်ဒီဝါလေးကကလေးလေးဆိုလို့ရှိရင်ဘာကကြောင်းသွားအပ်တာစီဝါကြီးအဆင်မပြေတော့အတန်းကြောင်းမှမထားဘဲနဲ့ဒီတနေကုန်ကြည့်ရှုဆောင်ရှောက်မဲ့ဘာကကြောင်းမှပဲထားလိုက်တာပေါ့အဲ့ဒီမူစင်းဆိုရင်သူတို့ကဖုန်ကြီးကြောင်းမှအချားများတယ်တန်းကြောင်းကြီးမှနေနေတဲ့ဒွေတောင်ကပဲဒီနေ့ဆဲဆိုအများကြီးအဲ့ကိုရွှေ့စာဝတ်နေရေးကြောင်းဒီစာသေးစီစီနဲ့စားစရာမရှိဘူးပေါ့ဖုန်ကြီးကျောင်းပင်ပညာရေးပေါ့ဘာသာကျောင်းကထမင်းတုံနဲ့တနေပုံလွတ်လိုက်ရုံပဲပေါ့အဲကျောင်းမှာရင်ထမင်းစားရတယ်ဒီကဘာဟင်းနဲ့ပဲပါပါဘာဟင်းနဲ့ပဲထည့်ပေးလိုက်ပေါ့ပူကြလို့ရှိရင်ဟင်းပေါ့ဒီပေါ့ဒီကထမင်းနည်းနည်းပဲထည့်ပေးလိုက်နဲ့ဟိုကျအဝအဲတော့ကိုသားသမီးကိုလည်းအထင်းကွယ်လေးရစီတယ်စားလေးပဲတက်စီတယ်သူတို့လည်းအလုပ်ဖြစ်စီဆိုပြီးတော့ဒီဖုန်ကြီးကျောင်းပုံသွားတယ်လို့ထင်တာပဲ
အလားတူပြည်တွင်းစစ်အကြီးအကျယ်ဖြစ်ပွားနေတဲ့မကွေးတိုင်းဧရာဝတီမြစ်အနောက်ဘက်ကမ်းဒေသနဲ့စကိုင်းတိုင်းချင်းတွင်းမြစ်အောက်ပိုင်းဒေသတွေမှာဆိုရင်လေစစ်ကောင်စီထိန်းချုပ်ထားတဲ့ကျေးလက်မူလာတန်းကျောင်းတွေမှာမူလာတန်းကျောင်းသားတွေတိတိတသာလျော်နေကုန်ကြတယ်လို့ဒေသခံပညာရေးဝန်ထမ်းတွေစီကသိရပါတယ် အထူးသဖြင့်မကွေးတိုင်းပခုတ်ကူပါဝင်ဧရာဝတီမြစ်အနောက်ဘက်ကန်ဒေသတွေနဲ့ဧရာဝတီမြစ်အရှေ့ဘက်ကန်မြင်းကြံမြို့နယ်တွေကကျေးလက်တွေမှာစစ်ကောင်စီပညာရေးဌာနရဲ့မူလာတန်းအပါအဝင်စာသင်ကျောင်းတွေမှာကျောင်းသားတွေနေကုန်ကြပါတယ်တချို့ကျောင်းတွေလည်းပိတ်ကုန်ကြရပါတယ်ဒါပေမဲ့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်း CDM လုပ်တဲ့ဆရာဆရာမတွေစုပေါင်းပြီးအွန်လိုင်းကနေတင် जा ပေးတာအိမ်တွေမှာကိုနီကိုဟန်နဲ့စုပေါင်းတင် जा ပေးတာတွေတော့ရှိပါသေးတယ်ဒါပေမဲ့လည်းငကိုကလေးကကုံစင်းနှုံးကြောင့်စာဝင်နေရေးကြက်တဲနေကြတဲ့ကျေးလက်တောင်သူလက်သမားမိသားစုတွေကတော့ကလေးတွေကြောင်းထားဖို့ထက်လက်တလောကုံစင်းနှုံးမြင့်တက်တဲ့ခက်ခဲတဲ့စာဝင်နေရေးကိုဖြည့်ရှင်းကြဖို့ကြိုးစားရုန်းကန်နေကြရပါတယ်အဲ့ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကြီးစိုးတဲ့နယ်မြေတွေမှာ Federal စာသင်ကျောင်းပညာရေးကိုတာဝန်ယူလှုပ်ဆောင်ပေးနေတဲ့ပခုတ်ကူမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ဦးသက်ကျူကအခုလိုပြောပါတယ
်ကျင်းလက်ကတော့ဒီနေ့ကတော့ဒီစီစကားစားဖွင့်တဲ့ကြောင်းကြောင်းတဲ့နှုန်းနေတော့နေတော့တာပေါ့တော့ခုကလည်းတကြောလုံးခြုံကြည့်ရင်တော့နေတော့တာပေါ့နေတော့ရဆိုတာကစီဝါရီရကျက်တက်လာတဲ့ကြောင်းကလေးတွေကအတန်းလွတ်နေတာတွေအဲ့ဒီမှာလည်းအတန်းတွေမှာနေလာတယ်တို့ဒီဘက်နေနေထားဆိုတော့စကားစားဖွင့်တဲ့ကြောင်းတွေမှာတက်တဲ့အတ္တကနေသွားတယ်ကျေးလက်တွေနေထားပေါ့နော်ကျေးလက်နေထားပေါ့နော်တို့ဒီဘက်နေဦးဘက်ကနေဦးဘက်ကတော်လိုင်းကြီးဘက်ကတလိုက်ဘက်ကဖွင့်နေတာမျိုးတွေတော့ပို့ပြီးတော့များတယ်ပေါ့နော်ဆိုတော့လည်းပဲဟိုဘက်ဒီဘက်ဘောဘယ်မှမဖြစ်နဲ့မိဘတွေရဲ့စာဝင်နေရေးလုံးလုံးကြီးရမှာပဲလွတ်နေတဲ့ကလေးတွေလည်းရှိရဆိုတော့ပြောနေတာပါအဓိက
အလားတူစကိုင်းတိုင်းချင်းတွင်းမြေအောက်ပိုင်းဒေသကကျေးလက်တွေမှာဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကနယ်မြေစိုးမိုးမှုအားကောင်းနေတဲ့အတွက်စစ်ကောင်စီပညာရေးဝန်ကြီးအောက်ကကျောင်းတွေအစားအမျိုးသားညီညွတ်ရေးအစိုးရ NUG ကကျောင်းတွေပုံမဖွင့်လည်လာနိုင်ကြပါတယ်စစ်ကောင်စီတပ်တွေကသူတို့ရဲ့တပ်စခန်းတွေလောက်မှသာအကာအကွယ်ယူပြီးနေထိုင်နေကြတဲ့အတွေ့အဲ့ဒီဒေသတွေကကျေးလက်တွေမှာအများအဖြစ်ကတော့စစ်ကောင်စီရန်ရာလေပတ်နိုင်ခြင်းမရှိသလောက်ဖြစ်သွားပါပြီအဲ့ဒီအစားပညာရေးအပါအဝင်ဌာနအလုံးဟာ CDM ဝန်ထမ်းတွေနဲ့လေပတ်နေကြရပါတယ်ဒီလိုအခြေအနေနဲ့ပတ်သက်ပြီးစကိုင်းတိုင်းကဏီမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရွေးကောက်ခံတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းကအခုလိုပြောပါတယ်
အခုကာလလေးမှာကျွန်တော်ကျေးလက်ကတောင်သူတွေအများကြီးခက်ခဲရှိတယ်။လူကန်ခွန်လာရှားပါတယ်။ကုံစင်းလုံးကလည်းနှစ်ဆမကပါဘူး။ကြက်တဲတွေရဲ့တော့တာသမီးတွေကိုတောင်းမထားနိုင်တဲ့အခြေအနေတွေအများကြီးရှိနေတယ်။ဒီကျေးလက်ကကလေးတွေပေါ့အထူးသဖြင့်စစ်ကောင်စီစိုးမိုးနယ်မြေရဲ့ကလေးတွေစစ်ကောင်စီစိုးမိုးနယ်မြေကျောင်းကအနည်းဆုံးတော့ပဲပွန့်နိုင်တာ။စာတင်ကျောင်းအများစုကဆရာမတွေကစီရင်လုပ်လိုက်တဲ့အတွက်ဆရာမလိုအပ်ချက်ရှိတယ်။စေနာဝန်ထမ်းဆရာတွေလည်းမတင်ရဘူးပေါ့နော်။အဲ့ဒီဂျွာတွေကတောက်လျှောက်ပြေးနေတော့ကလေးတွေကကျောင်းတွေမတက်နိုင်တဲ့တွေအများကြီးရှိတယ်။အဲ့ဒီစုမှုထားတဲ့နေရာမျိုးတွေပါဆိုတော့ကျောင်းကတရားရခိုင်လုံးဖွင့်နိုင်တယ်။ဒါပေမဲ့ကျောင်းကတော့ဖွင့်နိုင်တော့ညာလေပဲတချို့ချို့တော့ကျောင်းမထားနိုင်တဲ့မိသားစုတွေရှိတယ်။ကျောင်းဆရာဆရာမတွေကလည်းဒီလိုစေနာဝန်ထမ်းလို့ဒီ CDN နေလို့ပြောပေမဲ့သူတို့မှလည်းပရိယေသနာဝန်ဆောင်ရဲ့ဖြည့်ရှင်းရတာဖြစ်တယ်ကြောင့်ဒီပရဟိတအသင်းနေရာနေလို့လန်လန်းမြေမိတယ်လို့တော့အလှခံပြီးတော့ကိုယ်တိုင်ဆိုက်ထုတ်ပြီးလုပ်ပြီးတာဒါမျိုးလေးတော့ရှိတယ်။
စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာချင်းပြည်နယ်၊ကချင်ပြည်နယ်၊ရခိုင်ပြည်နယ်၊ရှမ်းပြည်နယ်အရှေ့မြောက်ပိုင်းနဲ့ကယားပြည်နယ်တွေမှာလက်နက်ကင်ပြိပကတွေဖြစ်ပွားနေတဲ့အတွက်စစ်ကောင်စီပညာရေးဌာနလက်အောက်ခံစာသင်ကျောင်းတွေအများစုပိတ်ထားရပါတယ်ဒါပေမဲ့လည်းတိုင်းရင်းသားလက်နက်ကင်တပ်တွေဖွင့်လှစ်ထားတဲ့စာသင်ကျောင်းတွေ CDM ဝန်ထမ်းတွေစုပေါင်းဖွင့်လှစ်ထားတဲ့စာသင်ကျောင်းတွေနဲ့ခရီးရန်သာနာပြုတွေဖွင့်ထားတဲ့စာသင်ကျောင်းတွေကတော့ရှိနေပါသေးတယ်ဒီနေ့2024တက္ကသိုလ်ဝန်တန်းစာမှုပွဲကိုဝင်ရောက်ဖြေဆိုသူပေါင်း 33,000 နီးပါးရှိတယ်လို့စစ်ကောင်စီပညာရေးဌာနကကြေညာခဲ့ပါတယ်စစ်တပ်အာဏာမသိမ်းခင်ကဆိုရင်တက္ကသိုလ်ဝန်တန်းကိုဖြေဆိုသူပေါင်းက 9,000 နီးပါးအထိရှိပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဟာတစ်နှစ်ထက်တစ်နှစ်ဆုတ်ယုတ်လာတာအခုဆိုရင်ကျောင်းနေအရွယ်ကလေးငယ်တွေကိုပါတက်ရောက်ထိခိုက်မှုတွေဖြစ်လာပါတယ်မြန်မာနိုင်ငံမှာဆင်းရဲမွဲတေမှုဟာအခုအချိန်ကြီးဟာအဆိုးဝါးဆုံးမကြုံစဘူးအနေထားရောက်ရှိနေကြောင်းကမ္ဘာ့ဘဏ်ကဒီလဂျွန်21ရက်နေ့ကထုတ်ပြန်ကြေညာခဲ့ပါတယ်။တိုင်းပြည်လူဦးရေရဲ့သုံးပုံတစ်ပုံဟာဆင်းရဲတွင်ထဲမှာရောက်ရှိနေပြီလို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့အဓိကစီးပွားရေးဟာစိုက်ပျိုးရေးဖြစ်ပေမဲ့ကျေးလက်ဒေသတွေမှာလေယာစိုက်ပျိုးရေးလုပ်ငန်းတွေဆုတ်ယုတ်ကုန်တဲ့အတွေ့တောင်သူလယ်သမားတွေလေယာလုပ်သားတွေဟာကိုယ်တိုင်ဇာတိရိုက်ရွာကိုစွန့်ခွာပြီးပြည်တွင်းကတခြားဒေသတွေကိုသွားရောက်အလုပ်လုပ်နိုင်ကြရပါတယ်။ ဒီလဂျွန်23ရက်နေ့ကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယူအန်အေစီယာကထုတ်ပြန်လိုက်တဲ့ဂလိုဘယ်ထရန့်အစီရင်ခံမှာဆိုရင်မြန်မာနိုင်ငံမှာမနစ်2000ဆက်သုံးအတွင်းပြည်တွင်းအိုးအိမ်ရွှေ့ပြောင်းသူပေါင်း ဒါဟာပြည်ရင်းပြောင်းရွှေ့မှုကိုဖော်ပြတာဖြစ်ပြီးပြည်ပကိုအထူးသဖြင့်ထိုင်းအပါဝင်အိမ်နီးချင်းနိုင်ငံတွေကိုတရားမဝင်ထွက်ခွာသွားရောက်အလုပ်လုပ်ကိုင်နေကြတာတွေကလည်းဒုနယ်ဒီဖြစ်ပါတယ်အဲ့ဒီလိုအခြေအနေတွေကကျောင်းနေအရွယ်ကလေးငယ်တွေကျောင်းမတက်နိုင်ခြင်းအဓိကအချက်ထဲမှာပါဝင်ပါတယ်ခင်ဗျာ
ကျေးလက်ဒေတာပညာရေးကိုထိခိုက်လာတဲ့ကုန်စည်နှုန်းကြောင့်မြေကြီးဩဇာအစီအစဉ်မှာကုခင်မောင်စိုးမင်းကစူးစီးတင်ဆက်ပေးခဲ့တာပါအခုတော့မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အစီအစဉ်ကိုတင်ဆက်ပေးကြပါမယ် မြန်မာစစ်တပ်အာဏာသိမ်းတာဟာဆိုရင်2014ခုနှစ်ဖေဖော်ဝါရီလတရက်နေ့တုန်းကတုံးနှစ်တင်းတင်းပြည့်ခဲ့ပြီးဖြစ်သလိုဖေဖော်ဝါရီလ23ရက်နေ့ကလည်းရုရှားကယူကရိန်းကိုကျူးကျော်စစ်ပွဲဆင်နွှဲနေတာဟာနှစ်နှစ်တင်းတင်းပြည့်ခဲ့ပြီးဖြစ်ပါတယ်ဒီလိုနှစ်တွေကြာလာပေမဲ့မပြီးဆုံးသေးတဲ့စစ်ပွဲတွေနဲ့ယူကရိန်းနဲ့မြန်မာတို့ရဲ့အခြေအနေအကြောင်းကိုယူကရိန်းမြန်မာလွတ်မြောက်ရေးတိ
2024ခုနှစ်ဖေဖော်ဝါရီလ3ရက်နေ့မှာမြန်မာစစ်တပ်အာဏာသိမ်းတာ3နှစ်ပြည့်ခဲ့ပြီဖြစ်သလိုဖေဖော်ဝါရီလ25ရက်နေ့မှာလည်းရုရှားကယူကရိန်းကိုကျူးကျော်စစ်ပွဲဆင်နွှဲခဲ့တာဟာ2နှစ်တင်းတင်းပြည့်ခဲ့ပြီဖြစ်ပါတယ်ဒီလိုနှစ်တွေကျော်လာခဲ့ပေမဲ့မြန်မာအာဏာသိမ်းစစ်တပ်နဲ့တော်လှန်ရေးအစိုးရရဲ့တိုက်ပွဲတွေဟာပြော့ကျမသွားသလိုရုရှားကိုတိုက်ထုတ်နေတဲ့ယူကရိန်းစစ်ပွဲကလည်းကြာလည်အချိန်ကိုမြင့်တက်လာနေစေပဲဖြစ်ပါတယ်ယူကရိန်းမှာဖြစ်နေတဲ့ရုရှားကျူးကျော်စစ်နဲ့မြန်မာပြည်သူစစ်အဖွဲ့ရှစ်ဆက်ဖြစ်လာနိုင်မဲ့အခြေအနေအပြောင်းလဲတွေအကြောင်းကိုမီစမတရင်ခန်းစီမံကပ်ကွယ်မှုအဒီတာဖြစ်တဲ့ဥဆိုင်ဝင်းနဲ့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းရှင်ချက်စီစဉ်ကနေဆက်သွယ်မေးမြန်းထားပါတယ်
။ယူကရိန်းကိုရုရှားယူကရိန်းကိုကျူးကျော်တော့ဟာမြန်မာမှာအာဂျော်မူးမင်းအောင်လာရအာနာသိမ့်မှုကြိုတင်ကြံစီတဲ့အခါမှာမြန်မာနဲ့တွားတူတယ်။ရုရှားယူကရိန်းကိုနှစ်ရက်ထဲနဲ့အပြီးသိမ့်နိုင်လောက်မယ်လို့ပူတင်ကမှန်းခဲ့တယ်။အလားတူပဲအဲဗိုလ်ချုပ်မူးမင်းအောင်လာကမြန်မာပြည်အာနာသိမ့်တာအလာပိုင်းလေးအတွင်းမှာပဲအလုံးပြီးသွားမယ်ငြိမ်းချမ်းသွားမယ်သူရဲ့အာဏာသိမ်းမှုအောင်မြင်သွားမယ်လို့အဲ့လိုမျိုးဟိုမြင်ခဲ့ကြတာအဲ short track ကြတာနှစ်ခုစလုံးอ่ะအဲဒါကလည်းဒီဥရောပနိုင်ငံတွေဘက်ကသူတို့ရဲ့ထောက်လှမ်းရေးတွေနိုင်ငံတွေဘက်ကတော့မှယူကရိန်းမှာရုရှားကနေပြီးတော့အလွယ်တကူပဲသိမ်းနိုင်နိုင်မယ်လို့ဟိုမှန်းခဲ့ကြတာ assess လုပ်ခဲ့ကြတာရှိတာပေါ့နော်အဲ့ဒါကဒါပေမဲ့အဲကျူကျော်စစ်ကိုတောင်းလှန်မယ်ဆိုတော့ဇလန်စကီရဲ့ဆုံးဖြတ်ချက်ကအပြောင်းလဲဖြစ်သွားစေတယ်။ဒါပေမဲ့ဒီဟိုစစ်ရဲ့သဘောပေါ့ရုရှားနေပြီးတော့ကျူကျော်တဲ့စစ် offensive ကိုယူကရိန်းကတောင်းလှန်နိုင်တယ်။အဲဟိုကီယက်ကနေပြီးကီယက်ကိုဟိုဥတီတဲ့စစ်ကနေပြီးတော့နောက်ကိုဆုတ်ဆုတ်ဟိုဟာရုရှားတပ်တွေကရုတ်ရုတ်ဆုတ်သွားတာနောက်ဆုံးဒီရုရှားနယ်စပ်ပက်မှာနယ်မြေတွေအေးတိမ့်ဖို့ပဲစ조사ရတော့တဲ့အနေအထားဖြစ်တယ်။အဲ့လိုနဲ့အဲယူကရိန်းကတံပြန်ထိုးစစ်ဆင်ဖို့ရိုးစစ်ဆင်တာပေါ့လေ။အဲလောက်ခဲ့တယ်။ဒါပေမဲ့အဲတံပြန်ထိုးစစ်ဆင်တာမှာကြတော့ယူကရိန်းမှာရှိတဲ့လက်နက်အင်အား fire power ကဒီရုရှားကိုမရှင်းလာတော့ထိုးစစ်ခဲ့တဲ့ဘောတရားအရာသူက fire power ပို့လို့တယ်နောက်ပြီးတော့ city အရေးအတွက်တွေပို့လို့တယ်เนาะအမျိုးစုံပေါ့သူကိုယ့်ဘက်ကအင်အားတွေကြီးမှာအဲယူကရိန်းရဲ့အာဏာချုပ်ကသူမှာခင်မီလေတပ်မရှိခဲ့ဘူးအဲ့ဒီခါကျတော့သူတို့ထိုးစစ်ဆင်တာမှာအများကြီးအကန့်အသတ်တွေဖြစ်သွားတယ်နောက်ဆုံးထိုးစစ်ဆင်တာကကျတော့ယူကရိန်းကရှုံးနေတယ်အဲ့တော့ဘာဖြစ်လာလဲဆိုတော့အခုကတော့ပြန်ပြီးတော့ဒုတိယအခြေဖန့်လို့ဖို့ကဟိုကခုခံစစ်လို့ဖို့အတွက်ကိုသူကစ조사နေရုရှားကပြန်ပြီးတော့ပြင်လာတာကသူအင်အားတွေစုပြီးတော့နောက်တပ်ထိုးစစ်အစ်စ်ကြီးဒါပေမဲ့အဲဒီထိုးစစ်အစ်စ်ကြီးကရုရှားဟိုယူကရိန်းကိုတည်တာမကတော့ဘယ်နဲ့တခြားသောရုရှားနယ်စပ်မှာရှိတဲ့အဲဥရောပနိုင်ငံလေးတွေကိုပါချိန်ချောက်လာတဲ့အခါဖြစ်တော့ဒီနိုင်ငံတွေကနေတိုးအဖွဲ့ဝင်နိုင်ငံဖြစ်တဲ့အတွက်နေတိုးနဲ့ထိတ်တိုက်ရင်ဆိုင်ရမယ့်အနေအထားဖြစ်လာတယ် No, Laga, Dodo Leve, the Pema Babiles or Ukraine, Selenity, a diga jotown now camp, beat hard, Selenity, a drug beat hard, America male, 2 year, between Nanga Yiga, a young she need a between Nanga Yima, Ukraine or Selena Topamu, Draco, a diga, Democrat, D. Biden, a soya, no, Joe Biden, soya, I mean, ยุคก็เว้ยมาอ่ะประตูดีตัดลําเลยสุดแล้วประมาณมุดดีพี่တော့อเปียงแล้วขึ้นไหนเนี่ยอะคูมาก็คอนกรีตมาโอ้ดีเซเลนเนี่ยทับปั้นหมู่โอ้ยูเครนโหโหอลุมวยดีนี่ก็กันตักขันเนี่ยได้อันนี้ทาผิดแต่คายูเครนอ่ะจี้เจ็ดจัดด้วยจုံมาเลยอิสราเอลฮามาสกิสซาปอลาได้ด้วย กับภาคနိုင်ငံကြီးရဲ့ဘဟုကြက်ကအဲ့ဒီဘက်ကိုပြောင်းထွက်သွားတယ်ယူကရိန်းကတော့မှာအော်မိမ့်မိမ့်ဟိုဘောဒုတိယအဆင့်ဖြစ်သွားတယ်အဲ့လိုအနေထားမှာမြန်မာပြည်ရဲ့အနေထားကတော့အဝေးဆုံးပေါ့เนาะမြန်မာပြည်ဘာတော့ယူကရိန်းလိုဟာမျိုးကဥရောပယူကရိန်းပြိုသွားလို့ရှိရင်တခြားသောနိုင်ငံတွေဟိုပါရုရှားကဆက်ပြီးတော့တိမ့်လာနိုင်တယ်အဲ့ဒါဆိုရင် ဒီဒီမိုကရေစီနဲ့လူခွင့်ရေးတွေအတွက်ဟိုလစ်ဘရယ်ဝေါ်ပေါ့လေအဲ့ဒီနိုင်ငံတွေဘက်ကအင်အားပြိုလဲသွားလို့ရှိရင်အမေရိကဟိုပါချိန်ချောင်းမှုတွေဖြစ်လာတယ်သူကဒီနိုင်ငံရေးမှာဒါဟိုသူစစ်တီဟိုဟာထရပ်လို့ခေါ်တာပေါ့နော်အဲ့ဒါပါလဲဆိုတော့အမေရိကရဲ့အင်အားဟိုဟိုစူပါပါအိုဒီတခုတည်းသောဟိုဘဟုပါဝါကကျော်နေလာတဲ့လို့ မြင်လာတဲ့အချိန်မှာတခြားသောပါဝါတွေကနေပြီးတော့ရှင်ပြိုင်မှုအတွက်လှုပ်လာကြတာပေါ့ဟုတ်အဲ့တော့ကပါစီတီဖြစ်လာနိုင်လားဆိုတော့အခုလဲပြောရလို့ရှိရင်တော့ဟိုမတူတော့မတူတာကဟိုတုန်းကတော့ဒုတိယကပါစစ်တို့ဘာလို့ကနိုင်ငံဆိုဟိုလေး50ရာနေပြီးတော့တွဲပြီးတော့တိုက်တာအခုလဲတိုက်တော့တိုက်နေတာပဲဒါပေမဲ့အဲ့လောက်အရေးအတွက်များတာမဟုတ်ကပါစစ်လောက်အဆင့်မဟုတ်ပေမဲ့လည်း
ဆိုဟိုဆစ်တီအရောဖြစ်နေတာပါပဲเนาะအခုဆိုဟိုဟိုအီရန်ပတ်သက်တဲ့အတွက်ဟိုမှာအာဖရိကမှာလည်းဆစ်ဖြစ်နေတယ်အမေရိကအဲ့ဒီဘက်မှာတွားပြီးတော့တိုက်နေရတာရှိတယ်မီဒယ်အီးစ်မှာဖြစ်တယ်ဟာဥရောပမှာဖြစ်တယ်အဲ့လိုမျိုးတွေတော့ဖြစ်နေတာပေါ့စစ်ရဲ့ကြေပြန့်လာနိုင်လားဆိုတော့ကြေပြန့်လာနိုင်တဲ့အနေအထားရှိတယ်လို့တော့ပြောလို့ရပါတယ်ဗျာယူကရိန်းစစ်ပွဲနဲ့မြန်မာပြည်သူစစ အမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပါ။
ယူကရိန်းမြန်မာနိုင်ငံချက်အစီအစဉ်ကိုတော့ဟောက်စာကတင်ဆက်ပေးခဲ့တာပါရှင်။အခုတော့အမေရိကန်နိုင်ငံရေးကြောင်းသတင်းဆောင်မှအစီအစဉ်အလှည့်ပါ။အမေရိကန်သမ္မတကိုယ်စားလှယ်လောင်းနှစ်ယောက်ဒီသတင်းဘက်ရဲ့ဂျွန်လ29ရက်နေ့ကျရင်စကားစစ်ထိုးကြမှာပါ။Republican သမ္မတကိုယ်စားလှယ်လောင်းဒေါ်နယ်ထရမ့်ဟာနှုတ်ပိတ်ခငွေပေးမှုနဲ့အမှုရင်ဆိုင်နေရတဲ့တစ်ချိန်တည်းမှာရွှေပြောင်းဝင်ရောက်သူတွေအရေးလို့အမေရိကန်ပြည်ထောင်စုအတွက်အရေးကြီးတဲ့အမူအရာရေးရာတွေနဲ့ပတ်သက်ပြီးတော့စကားစစ်ထိုးကြမှာဖြစ်ပါတယ်။ VOA သတင်းတော် Veronica Beltares ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်ကပြောပြပေးပါပါရှင်။
ဇွန်လ29ရက်နေ့မှာကျင်းပမယ့်ပထမအကြိမ်သမ္မတကိုယ်စားလှယ်လောင်းစကားစစ်တိုးပွဲမှာဒီမိုကရက်သမ္မတဂျိုးဘိုက်ဒန်အနေနဲ့ Republican သမ္မတကိုယ်စားလှယ်လောင်းဒေါ်နယ်ထရမ့်ရဲ့ပြစ်မှုတွေနဲ့ပတ်သက်ပြီးတော့ပြစ်မှတ်ထားပြောဆိုမလားဆိုတာကို American တွေစိတ်ဝင်စားစောင့်ကြည့်ဖို့အစဉ်သစ်ဖြစ်နေပါပြီ
။ But it's not just to call Donald Trump.
ဒေါ်နယ်ထရမ့်နဲ့ပတ်သက်ပြီးပြစ်မှုကျူးလွန်ထားသူရာဇဝတ်သားအဖြစ်နဲ့တွေမဟုတ်ပဲသူ့ရဲ့အမူအကျင့်အကျင့်ဇာရိုက်တာဒါရီလည်းပြောစရာအများကြီးပါလူမွေးစရင်6ချိန်တောင်ရှောက်ထားခဲ့ဘူးတာဆိုတော့သူဟာစီမံခန့်ခွဲမှုညံဖြင်းတဲ့လုပ်ငန်းရှင်တယောက်သာမကပဲဘဝရည်တည်ရေးအတွက်သူ့အလုပ်ကိုဝင်လုပ်နေရတဲ့အောက်ခြေလူတန်းစားတွေရဲ့ဘဝကိုလည်းခြာနင်းသူပါ
ဒေါ်နယ်ထရမ့်ကတော့သူဟာအပြစ်မရှိတာကြောင့်အယူခံဝင်သွားမယ်လို့တုံ့ပြန်ထားပါတယ်စကားစစ်ထိုးပွဲအတွက်ဂျိုးဘိုက်ဒန်ကအကြံပေးတွေနဲ့ဆွေးနွေးတိုင်ပင်နေချိန်မှာထရမ့်ကတော့မဲဆွယ်စည်းရုံးဖို့ဝါရှင်တန်နဲ့ဖီလာဒဲဖီးယားကိုသွားခဲ့ပါတယ်စကားစစ်ထိုးပွဲအတွက်အဆင်သင့်ဖြစ်နေကြောင်းလဲထရမ့်ကပြောဆိုသလိုဂျိုးဘိုက်ဒန်နဲ့စကားစစ်ထိုးပွဲအတွင်းဘလို့ပြုမှုပြောဆိုနေထိုင်သင့်တယ်လဲဆိုပြီးသူ့ရဲ့အမာခံထောက်ခံသူတွေကိုမေးပါတယ်
Should I be tough and nasty and just say you
know what ကျန်ကျန်ခံရပြောရမလားဒါမှမဟုတ်ဒီမိုင်းမှာအဆိုးအဝါဆုံးသမဒါလို့ပြောရမလားဒါမှမဟုတ်ကောင်းကောင်းမွန်မွန်နဲ့သူ့ကိုစကားပြောခွင့်ပေးရမလား
Republican သမ္မတကိုယ်စားလှယ်လောင်းဖြစ်လာဖို့အလားလာမျှတဲ့ Trump ကရွှေပြောင်းဝင်ရောက်သူအရေးသူ့ရဲ့ယက်တီချက်နဲ့ပတ်သက်ပြီးတော့ထောက်ခံသူတွေနဲ့စနေနေ့ကတွေ့ဆုံရမှာအခုလိုပြောပါတယ်
And on day 1 we will begin
သဘာဝဆက်ဖြစ်တဲ့ရက်မှာပဲတရားမဝင်နေထိုင်သူတွေကိုသူတို့နေရာပြန်ပို့မှာပါအမေရိကမှာတမိုင်းပြည်အောင်ကိုအလုံးရင်းနဲ့ပြန်ပို့မှာပါတခြားရွေးစရာမရှိပါဘူ
းလွန်ခဲ့တဲ့သတင်းပတ်အတွင်းသမ္မတဘိုက်ဒန်ကအမေရိကန်ပြည်ထောင်စုမှာကိုလွန်ကွင်းနဲ့ပတ်သက်တဲ့စီးမျဉ်းတချို့ကိုပြန်လည်ရုပ်သိမ်းပြင်ဆင်ပါတယ်ဒါအပြင်အမေရိကန်နိုင်ငံသားတွေနဲ့အိမ်တော်ချထားသူတရားမဝင်နေထိုင်ခဲ့သူတွေအနေနဲ့နိုင်ငံသားဖြစ်လာနိုင်မဲ့လမ်းလဲဖွင့်ပေးခဲ့ပါတယ်
The border is in trouble and
it is 20-30 လောက်ကစပြီးနေဆက်အရေးအခက်ကြုံနေရတာပါဂျိုးဘိုင်ဒန်သမ္မတဆဖြစ်တဲ့နေ့မှာပဲလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့ပြုပြင်ပြောင်းလဲဖို့လိုအပ်တဲ့အဆိုပြုချက်တွေကိုကွန်ဂရက်ကိုပို့ပါတယ်ဒါပေမဲ့သူတို့ကဘာမှဆက်မလုပ်ပါဘူ
းဇွန်လ28ရက်နေ့မှာကျင်းပမယ့်သမ္မတကိုယ်စားလှယ်လောင်းတွေရဲ့ပထမကြိမ်စကားဆက်ထုတ်ပွဲမှာတရားမဝင်ရွှေပြောင်းဝင်ရောက်သူတွေအရေးအပြင်တခြားမိကွန်းတော်တော်များများလည်း CNN သတင်းတင်ဆက်သူတွေကပြီးတော့မှာပါခင်ဗျာ
သမ္မတလောင်းစကားဆက်ထုတ်ပွဲဆွေးနွေးမဲ့အကြောင်းအမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်မှာကိုအောင်ကတင်ဆက်ပေးခဲ့တာပါအခုတော့ကမ္ဘာတစ်လခီးသွားအစီအစဉ်အလှည့်ရောက်ပါပြီဘော့စနီးယားစစ်ပွဲနောက်ပိုင်းရိုးရွေးပျက်စီးပြီးတော့ပျောက်ပျက်လူဖြစ်ခဲ့တဲ့ရွာတရွာကိုတဘာဝအလေးပေးခရီးသွားရွာဖြစ်အောင်ပြောင်းလဲထားပါတယ်။စာတင်ကျောင်းတောင်မရှိတော့အောင်မြို့ခံတွေမနေကြတော့တဲ့ရွာမှာခရီးသွားတွေနဲ့ပြန်လဲစီကားနေကြတာမို့မဆုမြတ်မုံနဲ့အတူကမ္ဘာတလောခရီးသွားအစီအစဉ်ကနေတွားလဲကြရအောင်ပါရှင်။
ဘောကန်ကျွန်းဆွယ်အနောက်ပိုင်းမှာတည်ရှိတဲ့ဘော့စနီးယား and Herzegovina နိုင်ငံအနောက်ပိုင်းကပက်စကာဆိုတဲ့ရွာဟာတချိန်ကရိုးရင်းပျက်စီးပျောက်ကွယ်လို့ဖြစ်ခဲ့တဲ့ရွာတရွာဖြစ်ပါတယ်။1980ပြည့်နှစ်ပိုင်းတွေကရွာမှာနေသူတွေဟာအလောက်ကင်ပုံမကောင်းမွန်တဲ့နေရာတွေကိုပြောင်းရွှေ့သွားခဲ့ကြသလို1992ခုနှစ်ကနေ1995ခုနှစ်အထိလူမျိုးရေးအခြေခံနဲ့ဘော့စနီးယားစစ်ပွဲဖြစ်ပွားခဲ့ပြီးနောက်ပိုင်းမှာလည်းရွာကိုပြန်လာသူမရှိသလောက်နည်းတာကြောင့်တရွာလုံးအိုဟောင်းပျက်စီးနေခဲ့ပါတယ်။အခုထိလည်းပက်စကာရွာမှာနေထိုင်သူ100လောက်သာရှိပါတယ်။ရွာထဲမှာအရင်တုန်းကမူလာရန်ကျောင်းနှစ်ကျောင်းရှိခဲ့ပေမဲ့ကျောင်းတက်မဲ့ကျောင်းသားတွေမရှိတော့ဘဲလှစ်လျူရှုခံထားရတာကြောင့်ပျို့ပြက်လူအခြေအနေအထိဖြစ်ခဲ့ပါတယ်။ဒါပေမဲ့အေးချမ်းတဲ့သဘာဝပတ်ဝန်းကျင်နေရာတွေရှိတဲ့ပက်စကာရွာကို Greenways ဆိုတဲ့ NGO အဖွဲ့တစ်ခုကခီးသွားတွေလာလည်ခြင်းနဲ့ရွာဖြစ်အောင်လို့2014ခုနှစ်မှာစတင်ပြောင်းလဲခဲ့ပါတယ်။
E tu smo rekli da bi bio dobro da napravimo
ywa ji ga chauk kat ni bi me ani win jin go la le tu ri shi ni da mo di ywa ma et the ri atwet thauk ku phit me ejo center myo lout tin ne lo ywa taji ri go chanaw ga ajan pi pyo ke ba de et the ri lo ya ma chat let twi pe nai me niya myo chanaw ro lout pe nai ma de di pat win jin go le po to tet la aw lo ra mhan da mya lout pe nai ne lo pyo pi do sa ke da phit ba de
ရှေးရှေးခံဖွံ့ဖြိုးတိုးတက်မှုတွေဖြစ်လာစေရည်ရွယ်ပြီးတော့သူနဲ့အတူသဘာဝပတ်ဝန်းကျင်အရေးဆောင်ရွက်နေသူတွေဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကျွမ်းကျင်သူတွေသုတေသီတွေစွန့်ဦးတီထွင်သူတွေပေါင်းပြီးတော့ Greenways အဖွဲ့ကိုတည်ထောင်ထားကြတာပါသဘာဝရှုခင်းအလှတွေပတ်လည်ဝိုင်းနေတဲ့ Packs ကရွာကိုသဘာဝအလေးပေးရေးရှေးခံခီးသွွားနေရာတစ်ခုဖြစ်အောင်သူတို့ကရည်ရွယ်ပြောင်းလဲခဲ့ကြပါတယ်အခုလိုဖြစ်မလာခင်ရွာအခြေအနေကတိတ်ကိုစိတ်ဒက်ကြစရာဖြစ်တယ်လို့ရွာကန်ကြီးတယောက်က AP သတင်းဌာနကိုအခုလိုပြောပြပါတယ
် Posse uno rata nesetmok stari swizmrol mladi nekusevra
Bosnia se bueji ပြီးသွားတဲ့တဲကကျွန်တော်တို့ရွာလဲ6ကအသက်မဲ့သလိုဖြစ်သွားခဲ့တာပါလူငယ်တချို့ရွာပြန်လာကြပေမဲ့အများစုပြန်မလာကြတော့ပါဘူးရွာကြီးကအင်မတန်ကြေကွဲစရာကောင်းလောက်အောင်ငိုခြင်းစရာနေရာကြီးဖြစ်ခဲ့ပါတယ
်အဲ့လိုမျိုးရိုရင်းပြက်စီးပြီးတော့ခြောက်ကပ်နေတဲ့ရွာကအကြောင်းတစ်ခုကိုခီးသွွားတဲ့အတွက်အလန်းညွန်စင်တာအနေနဲ့စားလုပ်ခဲ့ရာကနေတဖြည်းဖြည်းများလာတဲ့ဧည့်သည်တွေကြောင့်နောက်ပိုင်းညအိတ်တဲခိုနိုင်တဲ့နေရာအဖြစ်နဲ့အသွင်ပြောင်းနိုင်ခဲ့ပါတယ်အစပိုင်းတုန်းကပြည်ရင်းပြည်ပအလူရှင်တွေရဲ့အလူငွေတွေနဲ့အကြောင်းကိုပြင်ဆင်ခဲ့တာဖြစ်ပေမဲ့နောက်ပိုင်းမှာတော့ခီးသွွားတွေစီကဝင်ငွေနဲ့လဲပတ်လာနိုင်ကြပါတယ
်ဘာစမတူချေကွန်မန်တာဆောမစ်စင်ဒိုဝဒီနီနာချင်
ဒီဝါကြီးပြန်ပြီးလှုပ်ရှားတက်ဝင်လာအောင်ဘိုလိုလှုပ်ပေးခဲ့တာဆိုပြီးမနေ့ကပဲကျွန်တော်တို့ပြောဖြစ်ကြပါသေးတယ်ကျွန်တော်တို့လိုလာလေတဲ့ဧည့်သည်တွေရောဒေသခံတွေအပေါ်မှာရောတက်ရောက်မှုရှိပါတယ်ဘော့စနီးယားဟာဇီဂိုဗီနာမှာရွာတစ်ခုပျောက်ပြတ်မသွားအောင်ဒီနည်းနဲ့ပဲလုပ်နိုင်မယ်ထင်ပါတယ်
ဘော့စနီးယား၏ဟာဇီဂိုဗီနာနိုင်ငံ၏အသက်သွေးကြောတစ်ခုလို့တင်စားကြတဲ့ဆန္ဒမြစ်နားမှာတည်ရှိသလိုတခြားတောင်ကြားမြစ်တွေသဘာဝရှုခင်းတွေနားမှာရှိတဲ့ရွာဖြစ်တာမို့အခုဆိုရင်ပက်စကာရွာကိုလာကြသူတစ်နှစ်ကိုတသောင်းကနေတသောင်းခွဲအထိရှိတယ်လို့ခီးသွားအလန်းညွန်စင်တာကပြောပါတယ်။ကလေးငယ်တွေအော်ဟစ်ပျော်ရွှင်နေတဲ့အတန်တွေအဲ့တဲ့တွေသွားလိုက်လာလိုက်နဲ့ရွာကြီးကပြန်ပြီးတော့စီကအသက်ဝင်နေတဲ့အပေါ်မှာရွာကန်တွေလည်းအတော်လေးဝမ်းသာနေကြပါတယ်
။ Preporajan no selo ojiro selo
ခုတော့ကျွန်တော်တို့ရွာကြီးပြန်ပြီးလှုပ်ရှားအသက်ဝင်နေပါပြီ။ရင်ကဒီဘက်လာသူနဲနဲသွားခဲ့ပေမဲ့အခုတော့ဧည့်သည်တွေလာနေကြပါပြီ။စာနာမြစ်ပတ်သွားရင်ရွာတွေကဖျက်သွားတာမို့သူတို့သိကျင်တာကိုကျွန်တော်တို့ကိုမေးကြပါရစေ။အခုတော့အရင်လို၆ကက်ကက်ကြီးဖြစ်မနေတော့ပါဘူး
။ခြေချင်းတောင်တက်သူတွေ၊စပိန်စီးသူတွေ၊ညအိတ်စတဲ့ချကမ်ပိန်းလုပ်သူတွေကျောက်တောင်တဲ့အာကစားဝါသနာပါသူတွေတိတ်ကိုသဘောကျတဲ့နေရာမို့တစ်နေ့တခြားပို့ပြီးတော့လာလေသူတွေများလာနေပါရစေ။အခုဆိုရင်ဧည့်သည်တွေတဲခွန်နိုင်ဖို့အတွက်သစ်လုံးအိမ်တွေပါစောက်ထားရပါတယ်။အရင်ကဒီရွာမှာနေခဲ့သူတွေကလည်းဒီရွာကိုအပန်းဖြေဖို့ပြန်လာနေကြပါတယ်။ခီးသွွားဧည့်သည်တွေကြောင့်ဒေသခံတွေကိုဝင်ငွေရစေတဲ့အပြင်ဒေသဖွံ့ဖြိုးတိုးတက်ရေးအတွက်ကိုလည်းပံ့ပိုးပေးရရှောင်နေပါတယ
်။ Indirect no da kažem smo uticali na to da ljudi koji su otišli.
ငွေရဲ့အနည်း30 40 50လောက်ကဒီရွာမှာနေသွားခဲ့ကြတဲ့သူတွေအပေါ်လဲတနည်းတစ်ပုံဆွဲဆောင်ပေးနိုင်ခဲ့တယ်လို့ထင်ပါတယ်။သူတို့ဒီနေရာကိုပြန်လာခြင်းအောင်ဒီမှာလာပြီးတော့ယင်းဒီမြုပ်နှံမှုတွေလှုပ်ချင်လာအောင်ဆွဲဆောင်နိုင်ခဲ့တယ်လို့ထင်ပါတယ်။အခုအချိန်ထိရွာထဲမှာပြန်ဆောက်ခဲ့တဲ့အိမ်အလုံး80လောက်ရှိသွားပါပြီ
။ပက်စကာရွာမှာနေထိုင်သွားကြသူတွေအလဲပြန်လာနေကြတာကနေတစ်ချိန်ကြာရင်ပြန်လဲအခြေချလာတဲ့အခြေဖြစ်လာမယ်လို့ရွာသူရွာသားတွေကမျှော်လင့်နေကြပါတယ်
။ Neka pocet na osnova da ti koi sudavre
ဒီမှာနေသွားခဲ့ဘူးတဲ့သူတွေကသူတို့သားသမီးတွေမြင်းမြစ်တွေကိုခေါ်လာကြပြီးဒီနေရာကသူတို့အဖေအမေအဖိုးဖွားတွေဘွေးဖွားခဲ့တဲ့နေရာနေခဲ့တဲ့နေရာဖြစ်တယ်လို့ခေါ်လာပြတာကအရေးကြီးတဲ့အစားလို့ထင်ပါတယ်
။တချိန်ကပျို့ပြက်ပျောက်ွယ်လူဖြစ်ခဲ့တဲ့ရွာကိုအခုတော့လာလည်နေကြတဲ့ဧည့်သည်တွေများလာနေတာနဲ့အတူဧည့်သည်တွေအနေနဲ့ရွာရဲကအိမ်တွေမှာမိသားစုတွေလိုနေထိုင်တဲခိုစားတောက်နိုင်ဖို့အတွက် Greenways ကစီစဉ်ပေးထားပါတယ်။တဘာဝကိုအလေးပေးပြီးရေရှည်ခန့်ခီးသွွားလုပ်ငန်းမျိုးတွေကိုဆက်လက်ထိန်းသိမ်းထားဖို့ဒီဘက်ကိုလာကြတဲ့ဧည့်သည်အများစုကလည်းလှူလာကြပါတယ်
။ Sakako Jelimo da Sachuva Movo
ကျွန်တော်တို့အနေနဲ့အခုမြင်နေရတဲ့တဘာဝအလားတွေပျောက်ပြက်မသွားအောင်ထိန်းသိမ်းထားကြပါတယ်။လူတွေအများကြီးအခြေချလာအောင်အရန်ကရောကြီးလှုပ်တာမျိုးထက်ပတ်ဝန်းကျင်ကိုလည်းမထိခိုက်အောင်သဘာဝကိုမြန်နိုးလို့လာလေကြသူတွေလည်းသဘာဝအလှတွေခံစားနိုင်အောင်ခက်ဖြည်းဖြည်းမျိုးပြတိဆောက်တာမျိုးပဲလုပ်စီကျင်ပါတယ
်ဘော့စနီးယား၏ဟာဇီဂိုဗီနာနိုင်ငံအနောက်ပိုင်းမှာရှိတဲ့ပက်စကာရွာဟာတစ်ချိန်လုံးကကြာဆင်းနေတဲ့စီးပွားရေးဒဏ်စစ်ပွဲဒဏ်တွေကြောင့်အင်မတန်ယိုယွင်းပျက်စီးပြီးတော့အဆွန်ပြစ်ခံရွာတစ်ခုလိုဖြစ်ခဲ့တာပါဒါပေမဲ့ရေရှည်ခန့်ဖွံ့ဖြိုးတိုးတက်ရေးနဲ့တဘာဝကိုအဓိကထားတဲ့ခီးသွွားလုပ်ငန်းတွေကြောင့်ပြည်ရင်းပြည်ပခီးသွွားဧည့်သည်တွေလာရောက်တဲခိုစရာရွာတစ်ခုဖြစ်နေပါပြီ။ဒီရွာကိုအသွင်ပြောင်းလဲခဲ့တဲ့ Greenways အဖွဲ့ကလည်းရွာပတ်လည်မိုင်30အကွာလောက်အထိကိုတဘာဝပတ်ဝန်းကျင်ကိုတန်ဖိုးထားတဲ့ခီးသွွားတွေအတွက်တဘာဝအခြေခံအပန်းဖြေအနားယူနိုင်တဲ့ဆွဲဆောင်မှုတွေတိုးချဲ့လုပ်သွားဖို့ရည်ရွယ်ထားကြပါတယ်ရှင်။ကျွန်မစီမံပေါ်မှာ
ပြန်လဲအသက်ဝင်လာတဲ့ဘော့စနီးယားရွာလေးအကြောင်းကိုကဘာဒိုလာခီးသွားအစီအစဉ်မှာမတ်ဆွေမြတ်မောင်ကတင်ဆက်ပေးခဲ့တာပါ။အင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအကြီးချုပ်ကိုတော့မက်ခင်လေးကဆက်ပြီးပြောပြပေးမှာပါရှင်။
ကာဇာမြောက်ပိုင်းမှာအစ္စရေးဘက်ကဒီကနေ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ဟာမတ်စ်အဖွဲ့ရဲ့ကာတာအခြေစိုက်နိုင်ငံရေးဌာနအကြီးအကဲအစ္စမေဟာနီယာမိသားစုဝင်10ဦးသေဆုံးခဲ့ရတယ်လို့ဒေသတွင်းတာဝန်ရှိသူတွေနဲ့မိသားစုဝင်တွေကပြောပါတယ်။ကာဇာစစ်ပွဲအစောပိုင်းတုန်းကလည်းသူ့ရဲ့သား3ဦးသေဆုံးခဲ့ပါသေးတယ်။အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒန်နီယယ်ခရိုက်တန်ဘရင်းရဲ့မကြာသေးခင်ကတောက်ရောက်ခဲ့တဲ့ဗီယက်နမ်ခီးစဉ်တွင်မြန်မာစစ်တပ်ကတာဝန်ရှိသူတို့နဲ့တွေ့ဆုံခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့အပေါ်ဆိုရင်ကြောင့်မြန်မာဒီမိုကရေစီရေလှောက်ရှားနေတဲ့အရက်ဖက်အဖွဲ့အစည်းနှစ်ဒါဇင်ကျော်ကအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကိုဒီကနေ့အိတ်ဖွင့်ပေးစာပေးပို့ထားပါတယ်။အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူကတော့ဒီလိုတွေ့ဆုံမှုနဲ့ပတ်သက်တဲ့ VOA ရဲ့မေးခွန်းကိုတော့ညင်းဆိုတာရောအတည်ပြုခဲ့တာပါမလုပ်ခဲ့ပါဘူး။ NUG အမျိုးသားညီညွတ်ရေးအစိုးရလူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကတော့တွေ့ဆုံစကားပြောခြင်းအပြင်မူဝါဒပြောင်းနေဆိုတဲ့သတင်းစကားဖြစ်သွားနိုင်တာကိုလည်းသတိထားသင့်တယ်လို့ VOA ကိုပြောပါတယ်။ ဇွန်လ 20 ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့ WFP ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ်တိုးလောင်ရုံဖောက်ထွင်းခံရပြီးတော့လူသားချင်းစာနာမှုအကူအညီထောက်ပံ့ပစ္စည်းတွေလူရက်ခံခဲ့ရတယ်လို့မိရှူရလည်းခံခဲ့ရတယ်လို့ဒီလို့ရက်ကိုရှုတ်ချတဲ့အကြောင်း WFP ကဒီနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ရှင်။တင်ရင်ချင်းချက်ကိုမှတ်ခင်လေးကပြောပြပေးသွားတာပါ
အင်္ဂါကြရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့ကြားအတွက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပါတယ်စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Helen Cordier နဲ့ Cornelius Dino တို့ပဲဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အတန်းလွင့်အစီအစဉ်ကိုတော့အစီအစဉ် PPG ည 10:00နာရီကနေ11:00နာရီမှာလဲတလဲပြန်ပြီးတော့နားဆင်နိုင်ပါတယ်ဗီဒီယိုကိုနားတော်တာဆင်ပေးခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဖြစ်ရနေတဲ့ခသင်ကင်းငိမ့်ပြီးတော့လိုရာဆန္ဒပြေဝါကြပါစေရှင်ကျမလေးပါပါ
This program has come